Welcome to the Voice of America in Burmese.
Mingla menekimashi. Washington Mirror, VOA American Tangani, Nima the Great, Town Tong Yane, Kunese Kunakuni, the Gulazan Chowye, Maha the Jan Adani, Natasa Chowkuni, Ibrahasa Tongye, Bodabuni Nenekin season ago, Nemasano Jay Menet Town Nagani, Kuninaiti, Lindo Mita Nesale, Tonsa Nine, Lese Rugani, Dayai Tonin, Tomavashi. Tama in Tinima.
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဘိုကိုဟာရမ်အဖွဲ့ဟာကလင်းငယ်တွေကိုအသေးခံဘုံခွဲတိုက်ခိုက်မှုတွေမှာပုံမှုအသုံးပြလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်ပဲရစ်နဲ့ဘရာဆဲအကြံဖက်မှုတွေနဲ့ဆက်နွယ်တယ်လို့မသိငါခံရသူတွေကိုအာဏာပိုင်တွေကထပ်မံဖမ်းဆီးလိုက်ပါတယ်မြန်မာနိုင်ငံမှာတော့တကြံပွဲတော်ကိုပျော်ရွှင်စွ
ကူဆူတောင်းတဲ့အတူပြပရောက်ရွှေပြောင်းအလုပ်သမားတွေနဲ့ဒုက္ခသည်တွေအရေးသမရဦးတင်ကျော်ပြောကြားသွားတာကတော့
ပြပရောက်အလုပ်သွားလုပ်ငန်းအထက်မှာဟိုရုံးနေကန်နေရတဲ့လူတွေကြက်ခဲရှိတဲ့လူတွေဟိုအိမ်ဆုံးခွာပြီးနေရတဲ့ပြည်သူပြည်သားတွေကိုလည်းကျွန်တော်တို့မမေ့ပါဘူးသူတို့ကတော့တာယာရေးအတွက်အောင်မြင်ရေးအတွက်ကျွန်တော်အစိုးရအဖွဲ့အနေနဲ့စူးစမ်းပြီးတော့ဆောင်ရွက်သွားပါမယ်
အပြည့်စုံကိုတော့သတင်းစီစဉ်ပြီးမှထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါ့အပြင်ထိုင်းနိုင်ငံမှာရှိတဲ့ရွှေပြောင်းအလုပ်သမားတွေတံတန်းတွင်းကာလထာနွေပြန်ခွင့်ပြုတဲ့အမိန့်ကိုထိုင်းဆိုရကထုတ်ပြန်လိုက်တဲ့သတင်းကိုလည်းတစ်ဆက်တည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့တံတန်းတချင်းလက်ဆောင်ကိုလည်းထုတ်လွှင့်မှာပါ။အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်ကိုလည်းတင်ဆက်ပေးဖို့လည်းရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မနက်နာချန်တို့ကပြောပြပါအောင်ရှင်။
နိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်အဖွဲ့ဟာအသေးခံဘုံးခွဲတက်ခတ်ဖို့အတွက်ကလေးငယ်တွေကိုတိတိတသားတိုးမြင့်အသုံးပြုလာနေတယ်လို့ကုလသမဂ္ဂကလေးငယ်များရာမုံငွေအဖွဲ့ကပြောပါတယ်။ဘိုကိုဟာရမ်အဖွဲ့ဟာ2015ခုနှစ်အတွင်းအသေးခံဘုံးခွဲတက်ခတ်ဖို့ကလေးငယ်44ဦးကိုအသုံးပြုခဲ့တယ်လို့အင်ကာနီကထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားတာကြောင့်ဒါဟာမနစ်က၄ဦးသာအသုံးပြုခဲ့တာနဲ့နိုင်ရှိလိုက်ရင်စေစားအထိတိုးလာတာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ကလွန်ခဲ့တဲ့နှစ်နှစ်အတွင်းပြုလုပ်ခဲ့တဲ့အသေးခံဘုံးခွဲတက်ခတ်မှု၅ခုမှာတစ်ခုဟာကလေးငယ်တွေကပြုလုပ်ခဲ့တာဖြစ်ပြီးအဲ့ဒီထဲက85ရာခိုင်နှုန်းဟာမိန်းကလေးငယ်တွေဖြစ်တယ်လို့အစိုးရအခမ်းအနားမှာဖော်ပြထားပါတယ်။ဘိုကိုဟာရမ်အဖွဲ့ဟာပောက်ကွဲရေးပစ္စည်းတွေတယ်လာတယ်လို့သူတို့ကိုသူတို့တခါတလေမှမတိကြတဲ့ကလေးငယ်တွေကိုသူတို့ဟာအန္တရာယ်ပေးနိုင်တယ်လို့ထင်မှားကြတဲ့လူစီကားတဲ့ဈေးတွေဗလီတွေကိုဆေးလွတ်ကြတယ်လို့ဆိုပါတယ်။ဘိုကိုဟာရမ်အဖွဲ့ကနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းချီပုတ်ဒေသကမင်းကလေးငယ်ပေါင်း286ဦးကိုပြန်ပေးဆွဲခဲ့တဲ့နှစ်နှစ်ပြည့်တဲ့အချိန်မှာ UNICEF ကုလသမဂ္ဂကလေးငယ်များရာမုံငွေအဖွဲ့ကဒီအစီရင်ခံစာကိုထုတ်ပြန်တာဖြစ်ပြီးအဲ့ဒီအထက်က219ဦးဟာဆက်လက်ဖမ်းဆီးခံထားကြရဆဲဖြစ်ပါတယ်။
ဘရပ်ဆဲလ်နဲ့ပဲရစ်မြို့တွေကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးတော့ဘယ်လ်ဂျီယံရဲတပ်ဖွဲ့ကတန်တရားရှိသူတွေကိုနောက်ထပ်ဖမ်းဆီးမှုတွေရှာဖွေမှုတွေလုပ်နေပါတယ်။အာဏာပိုင်တွေရဲ့မသေးမသက်ကင်တွယ်ဆောင်ရွက်ပုံတွေကြောင့်မလို့အောင်မြင်မှုမရှိတာဖမ်းဆီးထိန်းသိမ်းသူအရေးအတွက်တိုးလာနေတဲ့အတွက်အချင်းထောင်တာဝန်ရှိသူတွေစိုးရိမ်နေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့လတည်းလူ32ယောက်သေဆုံးခဲ့ရတဲ့ဘရပ်ဆဲလ်မြို့ကဘုံးခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးစမီလ်F နဲ့ Ibrahim F ဆိုသူနောက်ထပ်လူနှစ်ယောက်ကိုအကြမ်းဖက်ဝါဒလုပ်ရက်တွေလူသတ်မှုတွေနဲ့အရေးယူလိုက်တဲ့အကြောင်းအစိုးရရှင်းနေတွေကကြေညာခဲ့ပါတယ်။အရေးယူခံရတဲ့သူနှစ်ယောက်ဟာညီကိုတွေဖြစ်တယ်လို့လည်းဒေတာကန်သတင်းတွေကဖော်ပြကြပါတယ်။ Brussels မြို့တော် Alkel အရက်ကအိမ်နှစ်အိမ်ကိုဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်နိုဝင်ဘာလတည်း Paris မြို့ကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးစစ်ဆေးမင်းမြတ်မှုနောက်ထပ်လူ3ယောက်ကိုထိမ့်သိမ့်လိုက်တယ်လို့ရဲတပ်ဖွဲ့ရဲ့တရားထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ကြေညာချက်မှာအသေးစိတ်ဖော်ပြမထားပေမဲ့ဖမ်းဆီးခံခဲ့ရသူ3ယောက်ကိုဆက်ပြီးထိမ့်သိမ့်ထားမထားဆိုတာကိုတော့ဗုဒ္ဓဟူးနဲ့ကြရင်တရားသူကြီးကဆုံးဖြတ်လိုက်မယ်လို့လည်းဒေတာကန်သတင်းတွေကဖော်ပြနေကြပါတယ်။
ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုဟာကာလရှည်ကြာစွာအရန်ကိုနှေးကွေးလွန်းနေပြီးအဲ့ဒီစိတ်ပြက်ဖွယ်ရာဖွံ့ဖြိုးမှုနှေးကွေးမှုဟာပိုဆိုးလာနိုင်တယ်လို့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ရဲ့ထိပ်တန်းစီးပွားရေးပညာရှင် Morris Offsfeld ကပြောပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုဟာတရားခိုင်နှုန်းရဲ့ နှစ်နှစ်ပုံကျခဲ့ချော့ကျခဲ့ပြီးသုံးတက်သမ200ခန့်လုံးသာရှိမယ်လို့ IMF ကနောက်ဆုံးထုတ်ပြန်လိုက်တဲ့ကမ္ဘာစီးပွားရေးအစီရင်ခံစာမှာခန့်မှန်းဖော်ပြထားပါတယ်အခုသတင်းပတ်အတွင်းဝါရှင်တန်ဒီစီမြို့မှာပြုလုပ်မဲ့ကမ္ဘာပံ IMF နဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20တို့ကပြုလုပ်မဲ့ဆွေးနွေးပွဲတွေကိုတက်ဖို့အတွက်ကမ္ဘာတဝန်းကစီးပွားရေးနဲ့ငွေကြေးဆိုင်ရာအရာရှိတွေရောက်လာနေကြတဲ့အချိန်မှာပဲအခုလိုစိတ်မချမ်းမြေ့စရာခေါ်ကိန်းထွက်လာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စု ဂျပန် EU နဲ့ဆာဟာရာတဲကန္တရတောင်ပိုင်းအာဖရိကနိုင်ငံတွေမှာအရင်ခံမှန်းထားရတဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေ့မယ်လို့ IMF သုတေသီတွေကပြောပါတယ်တရုတ်နိုင်ငံကတော့အရင်ခံမှန်းထားရတဲ့အနေငယ်ဖွံ့ဖြိုးမှုပုံမြန်မယ်လို့ဆိုပါတယ်အခုလိုအတုံးတုံးတက်တာတဲ့အချိန်အခါကိုခွင့်ကောင်းယူပြီးမူဝါဒချမှတ်သူတွေအနေနဲ့လက်တွေ့နဲ့ရေရှည်ဖွံ့ဖြိုးမှုနဲ့အလောက်ကန်ရရှိမှုတွေဖြစ်ပေါ်စေမဲ့အခြေခံအဆောက်အုံနဲ့သုတေသနလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ကြဖို့လဲ IMF ကတိုက်တွန်းထားပါတယ်
အမေရိကန်ပြည်ထောင်စုကတချို့လွတ်တော်အမတ်တွေကုံသွယ်ရေးအဖွဲ့တွေနဲ့သမဏလောင်းဖြစ်ဖို့ရှင်ပြိုင်သူကိုယ်စားလှယ်တွေရဲ့ဝေဖန်တာတွေခံနေရတဲ့အဓိကကုံသွယ်ရေးသဘောတူစာချုပ်နှစ်ရပ်ကနေအကျိုးအမြတ်တွေနဲ့အကျိုးအမြတ်တွေရရှိခံစားရမှာဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့မှာအလေးပေးပြောကြားခဲ့ပါတယ်။ကုံသွယ်ရေးသဘောတူညီချက်တွေဟာအမေရိကန်ရဲ့မဟာဗျူဟာကျတဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးနိုင်တယ်လို့အမျိုးသားလုံခြုံရေးပုံမှန်ခိုင်မာစေတာတွေအပါအဝင်ကြီးမားတဲ့အကျိုးအမြတ်တွေခံစားရမှာဖြစ်တဲ့အကြောင်း Los Angeles နိုင်ငံတကာမူဝါဒရေးရာအဖွဲ့တစ်ခုကိုအင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းထဲမှာဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းရှိတဲ့ Pacific ရံဝန်နိုင်ငံ17နိုင်ငံနဲ့ American ပြည်ထောင်စုကြားချုပ်ဆိုခဲ့တဲ့ TPP လွတ်လပ်စွာကုန်သွယ်ခွင့်သဘောတူစာချုပ်ကိုတော့သက်ဆိုင်ရာနိုင်ငံတွေကတာဝန်ရှိသူတွေ February လထဲမှာပဲလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်ကိုအကောင့်ထဲဖော်နိုင်ဖို့ကအမေရိကန်လွှတ်တော်ရဲ့အတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်။သဘောတူညီချက်ကကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနယ်မှုကိုထိခိုက်စေနိုင်တဲ့ဆိုရဲအမေရိကန်လွှတ်တော်အမတ်တချို့ရဲ့စိုးရိမ်မှုတွေရှိနေတာအပါအဝင်တခြားအကြောင်းတွေကြောင့်အမေရိကန်မှာမရေရာတဲ့အနာဂတ်နဲ့ကြုံနေရတာလည်းဖြစ်ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ1389ခုနှစ်မြန်မာရိုးရအတန်တကြံပွဲတော်ကိုနေပြည်တော်မှာရှိတဲ့နိုင်ငံတော်သမရအိမ်မှာမနေ့ကကျင်းပတာမှာတပ်နဲ့အရက်ဖက်ဆက်ဆံရေးအပြန်အလှန်တဟဇာတရှိရှိအတူပူးပေါင်းဆောင်ရွက်ခြင်းဟာတိုင်းပြည်တိုးတက်ရာတိုးတက်ကြောင်းရလကောင်းနေရလာသလိုပြည်တွင်းအင်အားကိုတိုးတက်မှုဖြစ်စေလိမ့်မယ်လို့သမရဦးထင်ကျော်ကတကြံပွဲတော်ကိုတက်ရောက်လာကြတဲ့ဧည့်သည်တွေကိုပြောကြားလိုက်ပါတယ်။ဒါအပြင်တိုင်းသူပြည်သားတွေရဲ့လူမှုဘဝမြန်မာရေးအတွက်အဆိုးရသည့်အနေနဲ့တတ်နိုင်သမျှကိုစွမ်းညံစွမ်းရှိသမျှစ조사လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းတချို့ကိစ္စတွေမှာရပ်ပိုင်းအတွင်းမြင်သာထင်သာနဲ့တည်သာတဲ့ပြောင်းလဲမှုတွေရနိုင်တယ်လို့အချိန်ယူလှုပ်ဆောင်ရမှာရှိတဲ့အတွက်သီးခံပေးကြဖို့လိုအပ်ကြောင်းမြန်မာနိုင်ငံအတွင်းပျော်ရှင်နိုင်ကြတဲ့သူတွေရှိသလိုအိုးအိမ်ဆွန့်ခွာပြီးပြည်ပမှာအလုပ်သွားလုပ်နေကြသူတွေကိုအဆိုးရအနေနဲ့မျှဝေထားကြောင်းအဲ့ဒီလူတွေဘဝအသားရရေးအောင်မြင်ရေးအတွက်ပြန်ပြေးအေးအေးချမ်းသာနေနိုင်ရေးတို့အတွက်အဆိုးရအနေနဲ့ကြိုးစားဆောင်ရွက်သွားမယ်အကြောင်းအများသူငါတွေမပျော်နိုင်တဲ့ပျော်နေတဲ့အချိန်မှာအဲ့ဒီလူတွေမပျော်နိုင်တဲ့ဘဝတွေကိုစာနာပါကြောင်းသမရဦးထင်ကျော်ကသတင်းတော်တွေကိုပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။နေပြည်တော်သမရအိမ်တော်မှာပြုလုပ်တဲ့တကြံအကျိုးနှစ်ကိုတော့ဒုတိယသမရနှစ်ဦးအပါအဝင်ပြည်ထောင်စုဝန်ကြီးတွေလွတ်တော်ပိုင်းကအကြီးအကဲတွေနဲ့ဒုတိယကာကွယ်ရေးဦးစီးချုပ်တို့တက်ရောက်ခဲ့ကြပါတယ်နိုင်ငံတော်ဤအတိုင်မြန်ကန်ပုတ်ကိုတော့ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမြောင်လိုင်းတို့တက်ရောက်ခဲ့ခြင်းမရှိပါဘူးရန်ကုန်မြို့တော်ခမရှိရန်ကုန်တိုင်းဒေသကြီးဗဟုမန္တကိုမနေ့တကြံအကျိုးနှစ်မှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်
ကွယ်လွန်သူနာမည်ကျော်ဗြိတိရှ်အဆိုတော်ဒေးဗစ်ဘိုဝီကိုတိုင်လက်မှတ်ရေးထိုးထားတဲ့သူ့ရဲ့အပြာရောင်ခြင်းဆိုတဲ့တန်စင်စာရွက်ကိုလေးလံတင်ရောင်းချပြီးတဲ့နောက်ရလာမယ့်ငွေကိုမြန်မာနိုင်ငံမှာကြားမှဒန်းတူညီမျှရေးအတွက်သုံးဆွဲဖို့စီစဉ်နေပါဗျ။1984ခုနှစ်တုန်းကထုတ်ဝေပြီးဗြိတိန်နိုင်ငံမှာရွှေနဲ့အမေရိကန်မှာပလက်တီနမ်စုတွေစုကူးခဲ့တဲ့ဒေးဗစ်ဘိုဝီရဲ့Tonight လို့အမည်ပေးထားတဲ့ Day Album မှာပါဝင်တဲ့အပြာရောင်ခြင်းတန်စင်စာရွက်မှာတော့သူ့လက်မှတ်နဲ့အတူဓာတ်ပုံနှစ်ပုံလည်းပါဝင်ပါတယ်။စည်ရဲမွဲတေမှုနဲ့မညီမျှမှုတွေတိုက်ဖျက်ရေးဗြိတိန်နိုင်ငံကပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ Oxfam နဲ့ပူးတွဲဆောင်ရွက်နေတဲ့ဂီတလောကကအမျိုးသမီးတွေရဲ့ The Music Cycle အဖွဲ့ကလန်ဒန်ရှေ့ပိုင်းမှာရှေ့လာတဲ့ကျင်းပမယ်နှစ်စဉ်ဈေးရောင်းပွဲတော်မှာလေလံတင်ရောင်းချသွားမှာဖြစ်တယ်လို့လည်းအဖွဲ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဈေးရောင်းပွဲကိုမေလ14ရက်နေ့မှာ စတင်မှာဖြစ်ပေမဲ့ဒေးဗစ်ဘိုဝီကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့တန်စင်စာရွက်ကိုတော့အခုကတည်းကစတင်လေးလံဆွဲဝယ်ယူလို့ရနိုင်ပြီးအခုအခါအနည်းဆုံးဗြိတိသျှပေါင်ငွေ300လောက်ပေးနေကြတဲ့တန်စင်စာရွက်ဟာကိုဒီထက်ပိုပေးပြီးဝယ်ယူကြလိမ့်မယ်လို့လည်းပွဲစီစဉ်သူတွေကမျှော်လင့်နေကြပါတယ်
။တောင်တုပ်ပင်လယ်ပြင်အတွင်းရည်ပြင်ပိုင်ဆိုင်မှုအငင်းပွားမှုတွေကြောင့်တင်းမာမှုတွေဖြစ်နေတဲ့အပေါ်ဆိုရင်ပူပန်ကြောင်း G7 လို့ခေါ်တဲ့စက်မှုဖွံ့ဖြိုးတိုးတက်တဲ့ထိပ်တန်း9နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့စီဝဲကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြထားတာကိုတရုတ်နိုင်ငံကပြင်းထန်စွာဝေဖန်လိုက်ပါတယ် G7 နိုင်ငံတွေရဲ့ကြေညာချက်ဟာပင်လယ်ရည်ပြင်ဆိုင်ရာအငင်းပွားမှုကြီးထွားအောင်လှုံ့ဆော်ခြင်းဖြစ်ပြီးဒေသရင်းတင်းမာမှုတိုးမြင့်လာအောင်လှုံ့ဆော်နေခြင်းဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်လူခန်းကကြေညာချက်ထုတ်ပြန်ဆွဆွလိုက်ပြီးတရုတ်နိုင်ငံအနေနဲ့ G7 ရဲ့အခုလိုပြောဆိုမှုအပေါ်ပြင်းထန်စွာမကျေနပ်မိကြောင်းပြောပါတယ်
Love over woman လို့အမည်ပေးထားတဲ့အိမ်တော်မရှိကြတဲ့မျိုးသမီးတွေအကြောင်းစိတ်လှုပ်ရှားပွေရာဗီဒီယိုကြော်ညာဟာတရုတ်နိုင်ငံရဲ့အင်တာနက်စာမျက်နှာတွေပေါ်မှာပြန့်နှံ့ခဲ့ပါတယ်။၄မိနစ်ကြာမှတ်တမ်းပုံစံဗီဒီယိုဟာအမျိုးသမီးတွေအနေနဲ့ကိုယ့်ချမကိုယ်ဖန်တီးပိုင်ခွင့်ရှိတယ်ဆိုတဲ့ SK2 ဂျပန်အလှပြင်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီကြီးရဲ့နိုင်ငံတကာလှုပ်ရှားမှုတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အဲ့ဒီဗီဒီယိုထဲမှာအိမ်တော်မရှိတဲ့မျိုးသမီးတွေပေါ်လူအဖွဲ့အစည်းရဲ့ရှေးရိုးစွဲခွဲခြားဆက်ဆံမှုကိုဖော်ညွှန်းထားတာဖြစ်ပါတယ်။
ဗုဒ္ဓဘုရားနေနဲ့ခင်တဲ့င်းစီစဉ်ကိုကိုစော်ဝင်းလိုက်နဲ့မနနာချန်သူကပြပြသွားတာပါရှင်အခုလိုတကြံကာလအတွင်းကျမတို့ VOE မြန်မာပိုင်းကနေတကြံတေးသချင်းတွေကိုလည်းနေ့စဉ်ထုတ်လွှင့်ပေးနေပါဗျမနေ့ကတော့နေပြည်တော်မှာရှိတဲ့သမရအိမ်တော်မှာကျင်းပတဲ့မဟာတကြံပွဲတော်အခမ်းအနားမှာတော့သမရဦးထင်ကျော်ကမြန်မာပြည်သူတွေအတွက်နှစ်သက်ကူစုမွန်ကောင်းတဲ့အတူနေဆက်ကဒုက္ခတွေတွေပြည်ပနိုင်ငံမှာတွားရောက်လုတ်ကင်နေတဲ့ရွှေပြောင်းအလုတ်သမားတွေရဲ့အရေးကို NLD အစိုးရအနေနဲ့မမေ့တဲ့အကြောင်းဦးစားပေးဆောင်ရွက်သွားမယ်အကြောင်းကိုလည်းပြောကြားလိုက်ပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဖြစ်လာဖို့ NLD အစိုးရတဲ့အနေနဲ့အစွမ်းကုန်စ조사ဆောင်ရွက်နေကြောင်းမနေ့တကြံအချိုနေ့ကနေပြည်တော်သမရအိမ်တော်မှာကျင်းပတဲ့တကြံပွဲတော်အခမ်းအနားမှာသမရဦးထင်ကျော်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
တိုင်းပြည်သားတွေပြောကြတာကတော့ဒီမှာနိုင်ငံမြန်မာနိုင်ငံသားတွေအားလုံးကျွန်တော်တို့အနေနဲ့တတ်နိုင်သမျှတတ်ဆွမ်းသမျှညာသွားရှိမှကိုယ်သွားရှိမှစ조사ပြီးတော့တိုင်းပြည်သားများရဲ့လူမှုဘဝမြန်မာရေးအတွက်조사သွားပါမယ်တချို့ကမြင်သာချင်းသာတိပြသာနဲ့ရပိုင်းတွင်းမှာသူရမှုတွေတွေ့နိုင်တယ်တချို့ကလည်းမြင်မြင်သာသာနဲ့အရွှေ့ပြောင်းနေရှိပါမယ်အဲ့တော့ကိုလိုတာမဖြစ်သေးတဲ့အချိန်မှာတနေ့တော့ဖြစ်လာလိမ့်မယ်ဆိုရင်ယုံကြည်ချက်နဲ့တိခံပြီးတော့စောင့်ပေးကြစီလိုပါတယ်
။ဒါ့အပြင်မြမရွှေပြောင်းအလုတ်သမားတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေရဲ့အရေးကိုအစိုးရအသည့်အနေနဲ့ဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းဆက်လက်ပြောဆိုသွားပါတယ်
။ဒီအခုလိုပြောကြွှေညနဲ့ပြောနိုင်ပြနိုင်တဲ့လူတွေရှိသလိုပဲကျွန်တော်တို့မြန်မာနိုင်ငံမှာပြပရောက်အလုတ်သွားလုပ်ငန်းအထက်မှာနော်ဟိုယုံနေကြံရတဲ့သူတွေထက်ထဲရှိတဲ့သူတွေအိုးအိမ်ဆုံးခွာပြီးနေရတဲ့ပြည်သူပြည်သားတွေကိုလည်းကျွန်တော်တို့မမေ့ပါဘူးသူတို့ဘဝတာယာရေးအတွက်အောင်မြင်ရေးအတွက်နော်ပြန်ပြီးတော့အေးချမ်းသာနေနိုင်ရေးအတွက်ကိုလည်းကျွန်တော်အစိုးရအဖွဲ့အနေနဲ့စူးစမ်းပြီးတော့ဆောင်ရွက်သွားပါမယ်ချက်ချင်းမဖြစ်တော့မှဖြစ်ဖြစ်ချင်းဖြစ်ပါမယ်စိတ်ထဲမှာတရက်မှမမေ့ပါဘူးဒီလိုယုံကြံရတဲ့ပုဂ္ဂိုလ်တွေအခုလိုပြည်သူပြည်သားအများပျော်ရွှင်နေရချင်မှာမပျော်ရွှင်ရမပျော်ရွှင်နိုင်တဲ့လူတွေအများအပြားရှိဦးမှာပါနော်သူတို့ရဲ့ဘဝကိုစာနာပါတယ
်အစိုးရအသက်ကိုပြည်သူတွေအပြည့်အဝထောက်ခံအားပေးကြတဲ့အတွက်ကျေးဇူးတင်ရှိကြောင်းလဲသူ့ရဲ့တကြံနှစ်သက်ကူစုမုံကောင်းတဲ့အတူသမရဦးတင်ကျော်ကပြောပါတယ
်ကျွန်တော်ဒီအစိုးရအဖွဲ့ကိုတောင်းတပြပြကိုယ့်ရဲ့စာနာနယ်ကိုကြိုးစိုးကြတယ်လောကအပြည့်ဒါနပြုကြတယ်အစားတော့အပြင်ဒါနပြုကြတဲ့ပုဂ္ဂိုလ်တွေအားလုံးစေနာမြတ်တာခါကြတဲ့အားလုံးကိုကျေးဇူးတင်တဲ့အကြောင်းအထူးကျေးဇူးတင်တဲ့အကြောင်းပြောလိုပါတယ်။နောက်ပြီးတော့ဒီပညာအခါသမယမှာလူကြီးလူငယ်အားလုံးကြော်ကြဆွေးနွေးတဲ့နေရာမှာဘေးမပြေညမခအပြစ်မရှိဘဲနဲ့ချောချောမောမောနဲ့ပျော်နိုင်ရွှင်နိုင်ကြပါစေ။ဇင်းနဲ့ကံနဲ့ပျော်နိုင်ကြပါစေလို့လည်းမြတ်တာနဲ့တတိပေးလိုပါတယ်နော
်အလားတူသမရအိမ်တော်မှာကျင်းပတဲ့မဟာတကြံပွဲတော်အခမ်းအနားကိုတက်ရောက်လာတဲ့
ဒုသမရဦးဟင်နရီဘန်တီယူကလည်းခစ်တဲ့စနစ်တဲ့အတူနှစ်သက်ကိုကြိုဆိုကြောင်းအခုလိုပြောပါရယ
်တစ်တစ်ကိုကိုတဲ့ဒီအခုလိုအချိန်ကာမှာပေါ့နော်ကျွန်တော်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့အဲကိုစိတ်နှပြကြမ်းမာချမ်းသာပြီးတော့ပျော်စွင်ချမ်းမြတ်စွာနဲ့ပဲဒီခက်တဲ့စနစ်တဲ့နှစ်သက်ကိုကြိုဆိုနိုင်ကြပါစေကြောင်းဆုတောင်းမေတ္တာပို့သနာနှုတ်ခွန်းဆက်သားလိုက်ပါရခင်ဗျာ
ပြည်သူ့လွတ်တော်ဥပဒေရေးရာကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းကလည်းနှုတ်နှစ်ဖက်အကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်မှုနဲ့အစပြုပြီးနိုင်ငံတော်လုံခြုံအေးချမ်းဖို့နှစ်သက်ကူဆုတောင်းဖြင့်အခုလိုပြောပါရ
နှစ်သက်ကူမှာဒီမှာနိုင်ငံသားအပေါင်းကိုစိတ်နှစ်ပါးစမ်းမရှင်လန်းပြီးတောင်းကျူလွယ်ဆန္ဒမျိုးကိုကိုစီကပြုနိုင်ကြပါစေဆုတောင်းမြတ်တာပို့ပ
ါဇီးစကချိုးချံခြွေတာရေးအနေနဲ့အရင်အစိုးရလက်ထက်သမရအိမ်တော်မှာနှစ်ရက်ကြာကျင်းပတဲ့တကြံပွဲတော်အခမ်းအနားစာဒီနှစ်မှာစတင်ပြီးတရက်ပဲကျင်းပမှာဖြစ်ကြောင်းသမရဦးထင်ကျော်ကအခမ်းအနားမိကုံးမှာပြောကြားခဲ့ပါတယ်။တကြံပွဲတော်ကတော့ဒုသမရနှစ်ဦးအပါအဝင်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းနဲ့ပြည်ထောင်စုဝန်ကြီးတွေလွှတ်တော်ကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပြီးအမှုပညာရှင်တွေကဖြော်ပြခဲ့ကြပါတယ်ရှင်။အခုလိုသမရဦးထင်ကျော်ကတကြံနှစ်တကူအခါသမယအဝေးကိုရောက်ရှိနေတဲ့ရွှေပြောင်းအလုပ်သမားတွေရဲ့အရေးကို NLD အစိုးရအနေနဲ့မမေ့မလျော့ဆောင်ရွက်ပေးမယ်ဆိုရဲပြောဆိုသွားတဲ့သတင်းနဲ့အတူရွှေပြောင်းအလုပ်သမားတွေတကြံတွင်ဌာနေပြန်ခွင့်ပြုမိတ်ထိုင်းအစိုးရကထုတ်ပြန်လိုက်တဲ့သတင်းတော်ကိုလည်းတင်ဆက်မှာပါထိုင်းနိုင်ငံအတွင်းမှာပန်းရောင်ကပ် passport ယာယီ passport ကိုင်ဆောင်ပြီးအလုပ်လုပ်နေတဲ့မြန်မာ Laos Cambodia နိုင်ငံသားရွှေပြောင်းအလုပ်သမားတွေကိုတကြံကာလအတွင်းလွတ်လပ်စွာအင်တန်ခွင့်ပြုကြောင်းထိုင်းဝန်ကြီးချုပ်ကနေအထူးအမိန့်နဲ့မနေ့ကထုတ်ပြန်ခဲ့ပါတယ် VOA သတင်းတောက်နိုင်ကွန်းအင်ကနေပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါထိုင်းနိုင်ငံဆိုရကနေနိုင်ငံတွင်းမှာလွတ်လပ်ကိုင်နေတဲ့နိုင်ငံသားရွှေပြောင်းအလုပ်သမားတွေအတွက်တကြံကာလ10ရက်တွင်လွတ်လပ်စွာအင်ပြန်ခွင့်ပြုတဲ့အမိန့်ထုတ်ပြန်ထားကြောင်းထိုင်းချေဆိုင်မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီတာဝန်ရှိသူတို့ဖြစ်သူကိုမိုးကျိုးကအခုလိုပြောပါတယ
်ထိုင်းနိုင်ငံရောက်မြန်မာကမ္ဘောဒီးယားလာလို့အတွက်သုံးနိုင်ငံမှာရှိတဲ့ရွှေပြောင်းအလုပ်သမားတွေအတွက်ရည်ရွယ်တာပေါ့ဗျာတကြံကာလမှာဤကင်တိုက်ပြီးပါပြန်ပြီးတော့ပျော်ရွှင်စွာရေးပက်ကစားနိုင်ဖို့ရည်ရွယ်ပြီးတော့ထိုင်းဆိုရနေပြီးတော့10ရက်ပေါ့ဒီဒလ17ရက်နေ့ကနေဒီဒလ20ရက်နေ့ထိရွှေပြောင်းအလုပ်သမားတွေနေရက်ကိုလွတ်လပ်စွာပြန်နိုင်တယ်အဲ့လိုပြန်တဲ့နေရာမှာတိုင်းအောင်ကလို့ခေါ်ရဲယာယီနေထိုင်လို့လုပ်ကံလက်မှတ်ပဲကင်တာခံတာယာယီပတ်ဖို့ပဲကင်တာခံတာအဲ့ဒီစားစားတဲ့အထောက်အထားတွေမှာတက်တမ်းမရှိရှိမရှိရှိတက်တမ်းမသိနေနေပေါ့ဗျာလွတ်လပ်စွာပြန်လို့ရတယ်ခွင့်ပြုတာ10ရက်ပေါ့
ထိုင်းနိုင်ငံဝန်ကြီးချုပ်ကနေဧပြီလ17ရက်နေ့ရက်စွဲနဲ့အထူးအမိန့်ပုံမှန်44အသုံးပြုပြီးထုတ်ပြန်ခဲ့တာပါပုံမှန်44ဆိုတာစစ်အစိုးရထိုင်းဝန်ကြီးချုပ်အတွက်ပေးထားတဲ့အထူးအနာတစ်ခုလည်းဖြစ်ပါတယ်ထိုင်းဆိုရအနေနဲ့မြန်မာလူ့သမားတွေအတွက်အိမ်ပြန်ဖို့ခွင့်ပြုရက်ဟာနည်းပါးနေတယ်လို့ဘူမူဂျိုးကဆက်ပြောပါတယ
်မြန်မာရွှေပြောင်းလူ့သမားတွေကကြာတော့အပြင်တစ်နှစ်ပတ်လုံးအလုပ်လုပ်ပြီးတော့ဒီကာလမှာပြန်ရတယ်ပြန်ရတဲ့အခါမှာဟိုတချို့ဆိုရင်ကျင်းလီနဲ့လို့မုန်ကင်းနဲ့လို့ပဲခိုးတိုင်းတို့ကတော့ထိုင်းနိုင်ငံနယ်စပ်တမန်တွေကမှာကတ်နေတဲ့ဟာတွေကစိတ်ကြံတာမရှိဘူးသခိုင်းတိုင်းတို့မန္တလေးတိုင်းတို့တချို့ဆိုကချင်ပြည်နယ်တို့ကယားပြည်နယ်တို့ပြန်မဲ့လူတွေကြတော့ဒီရက်အကန့်ဆက်နဲ့တော့မလုံလောက်ဘူးနောက်သူတို့ကပြန်ရတာကြီးကများတော့ဒီကလာကိုသွင်းပြန်ကြတာများတယ
်မြန်မာရွှေပြောင်းလူ့သမားတွေအနေနဲ့တကြံရက်မတိုင်ခင်မှာမိမိတို့ရွက်ရွာကိုပြန်လည်ရှိကြတယ်လို့ရှင်ပြုတ်ရဟန်းခံအလှူဒါနပြုပြီးတကြံလုံးမှာထိုင်းနိုင်ငံမှာရှိတဲ့မိမိလုပ်ခွင့်ကိုပြန်ဝင်လည်ရှိကြပါတယ်အခုလိုထိုင်းဆိုရအနေနဲ့ဧပြီလ17ရက်နေ့ကနေ20ရက်နေ့ထိ10ရက်လောက်ပဲခွင့်ပြုတာထိုင်းနိုင်ငံသွင်းမှာမြန်မာကျွမ်းကျင်လုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေတစ်ခုကြောင့်လို့ကိုမိုးကျူးကအခုလိုဆက်ပြောပါတယ
်သူရဲ့လုပ်ငန်းရှင်တွေကလည်းခွင့်မပြုခြင်းတွေပဲလဲခွင့်ပြုထားတာများတယ်ထိုင်းဆိုရကလည်းသူ့လုပ်ငန်းရှင်တွေကကျွမ်းကျင်လုပ်သားတွေကိုလက်မလို့ရအောင်ဒါအလုပ်လိုက်ကြိုက်ဆောင်ပြီးလုပ်ပေးရတာအခြေအနေရဲ့လျော်ညီစွာမြန်မာရွှေပြောင်းလုပ်သမားတွေရဲ့ကျွမ်းကျင်မှုကျွမ်းကျင်လုပ်သားတွေလက်မလို့ရအောင်အလိုလိုက်ကြိုက်ဆောင်လောက်တဲ့သဘောပါပဲထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေပြောင်းလုပ်သမားသုံးပုံတဘောလောက်ပြန်ရပြီ
ဒီလိုပြန်တဲ့နေရာမှာလဲနေစားကိတ်ကနေအဆောက်သားတစ်ခုခုနဲ့စီစဉ်ပေးပြီးတစိမ့်သုံးထုတ်လုပ်ပေးဆောင်မှာဖြစ်ပြီးတော့ငွေကြေးတစ်စုံစရာလုံးဝပေးစရာမလိုဘူးလို့လဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထိုင်းမြန်မာနယ်စပ်ဖျားသုံးစုလမ်းကြောင်းကနေဝင်ထွက်နေတဲ့ passport ကန်ရွှေပြောင်းလုပ်သမားတူကတော့တက်ဆိုင်ရာထိုင်းစစ်စည်ရေးဂိတ်တွေမှာငွေပေးဆောင်နေရစဲလို့မွန်ဘာသာနဲ့ခုလိုပြောပါရယ
်ဒါနောက်ကနှုံမောဘူးမောကတဲ့ကိုလောက်လို့တော်မရသတိနောက်ကပြန်ထောက်လောက်လားကောက်က
သူပြောတာကတော့ဖျားသုံးစုလမ်းကတော့ထိုင်းနိုင်ငံအတွင်းကိုတရားဝင်ဝင်ဆက်သွားလာခွေးတော့မရှိဘူးဒါပေမဲ့နားလည်မှုနဲ့ဝင်ထက်နေရတာပေါ့သုံးစုကနေဘန်ကောက်ထိတော့ဂိတ်ပေါင်း20ကျော်တယ်အလင်းတင့်တယ်လို့ပေးဆောင်သွားရတာပဲ passport ကိုင်တဲ့သူကလည်းဂျာခန်ဘွဲစားတွေကနေတစိမ့်သုံးထုခဘတ်300လောက်တော့ယူနေတယ်အကုန်ကြများနေတာပေါ့ဆိုပြီးမွန်ဘာဒါလို့ပြောဆိုသွားတာပါ Tining and Dingo, Nezamu Pit, Tachile, Miaudi, Kotan, Osaichi, Lanjang Dida, Tayawin Lanjang Pit, Nananga Suyagani, Tamatara Pibi, Janet Lanjang Deha, Tayawin Pit, a team of Buda Dwe, Mui Kunja, Miara, Jang Yen Hulu, Eddie Shibian Lotomaga, Piovare, Yamanangama, Nanga Yimatini, who, Siboy Nijamu, Gonzino Jimmy Mune, Mui Lenhun Guamu Rija, Tira Didiga Lumiaviaha, Tining and Dingo, Shibian Lotomapi, a Loka Nijayavare. Leshi, Natasanga Yuga Buen Naya, and at the Suyate Latema, Nangaye Chica, Jatarugu, Pishin Pina Mesui, Pitwimabe, Alo Luka, Sanashi Jiao, Shibian Lutuma the Sugar, Piovare. Tining and Duma, the Yawim Yama Shibian Lutuma, Natan Lakshi Melu, Tain Lutuma, Wunji Tanagani, Topian Tabi Met, the Yamu, Alo Luka Nide, Alutumari Miabia, Siemu in Dira Jiao, Ditapu Miani Relu, Alutuma Yi, Losha Duriga, Piovare, Kamia.
Vue the Dindau, Nango Imashi. A culo, the gula, a catamia, Maha, the jam, puerorigu, Nimanagama, Sinue, Nijadalu, Tibayo, Nimarigale, Nitit goo, the jam, puerigu, goody that like, Sinue, Nijayama, Tanja Tore, seasonile, Tetuin, Tajabare, a Jamsanguro, Sonsamimiantare, Usamuiga, Job Yamavashi.
Hogeva, Piba mani tang Nijadrigale, go danko be go in Jimugo, Danta, Lonsu, Nijara niu. ကိုနီကိုဟာနဲ့တကြံပွဲတွေကျင်းပကြပါတယ်ကျင်းပတဲ့နေရာမှာတော့နေထိုင်ကြရဒေသရဲ့ယာတီဥရုအလုအားရဲ့စာရာတွေနဲ့ချိန်ပြီးတော့တချို့နေရာတွေမှာအေပီလာတကူးတကြံအခါတော့မတိုင်ခင်ကျိုးပြီးတော့ပြုတ်ကြတာရှိသလိုတချို့လည်းယာတီဥရုအင်းနေရာကြောင့်ဂျွန်ဂျူလန်ကျမှာကျင်းပတာမျိုးလည်းရှိပါတယ်မြန်မာယဉ်ကျေးမှုတကြံပွဲရေကစားတာနဲ့အတူတွဲပြီးတော့ပါဝင်လာတာကတော့တင်းညံတန်ကြပ်ထိုးတဲ့ဒလီပဲဖ ပါတယ်။အကြောင်းမျိုးမျိုးကြောင့်ဒီနှစ်အိန္ဒိယနိုင်ငံမှာတန်ကြပ်မထိုးနိုင်ခဲ့ကြပါဘူး။ဒါပေမဲ့ဂျပန်နိုင်ငံတိုကျိုမြို့ကမင်္ဂလာဒိုးအဖွဲ့ကတော့ဇက်တိုက်ဖျော်ဖြေခဲ့တာ26နှစ်ရှိပါပြီ။အခုနှစ်မှာဆိုရင်တော့မင်္ဂလာဒိုးဖွဲ့ရဲ့တန်ကြပ်ချော်ပြပွဲနဲ့မြမအတာတကြံပွဲကိုတိုကျိုပီပီယားပန်းချံမှာဧပြီလ3ရက်နေ့ကပြုလုပ်ကျင်းပခဲ့တာပါဒီနှစ်မင်္ဂလာဒိုးဖွဲ့ရဲ့တန်ကြပ်တွေနဲ့ပတ်သက်ပြီးတော့အဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုထွန်းဝေကအခုလိုရှင်းပြပါတယ
်ဒီဖြစ်ရင်တော့ဒီသူ့အပြောင်းလဲဒီမှာရှင်းမဲ့ညီရဲ့ဒီတော်များများနားလည်နိုင်မဲ့အကြောင်းအရာတွေဒီလက်ရှိမြန်မာနိုင်ငံအပြောင်းလဲကာလမှာဘာတွေတိုးတက်လာအခုကအခြေအနေဒီကိလေသာစောင့်ကြည့်နေရဆိုတော့ဒီ online ပေါ်မှာဒီနေ့နေ့ဖြစ်ဖြစ်နေတာဆိုတဲ့အကြောင်းပေါ့ဗျာ
အမေရိကန်ပြည်ထောင်စုမှာဆိုရင်လေ data အစုအဖွဲ့လိုက်ကြံပွဲလေးတွေကျင်းပကြပြီးတော့အလအကတန်ကြပ်စရုဒီတာကျွေးမွေးမှုစတာတွေနဲ့ကျင်းပလေးရှိပါတယ်အခုနှစ်ဖလော်ရီဒါပြည်နယ်အိုကီချိုဘီရေကန်ကြီးရှိရာအိုကီချိုဘီမြို့ကတီတကူဓမ္မဝိဟာရဖုံးတော်ကြီးကျောင်းမှာကျင်းပတဲ့အတာတရံပွဲကိုတော့ Easter Sunday ဖြစ်တဲ့မတ်လ29ရက်နေ့မှာကျင်းပခဲ့ပါတယ်အဲ့လိုကျင်းပခဲ့ရမှာတန်ကြပ်ထိုးတဲ့အစီအစဉ်လဲပါဝင်ခဲ့ပါတယ
်ရောစင်ရှင်စိတ်စူတောင်းချွေ
မြန်မာနိုင်ငံကနိုင်ငံရေးစီးပွားရေးလူမှုရေးတဘောပတ်ဝန်းကျင်အရေးစတာတွေကိုတန်ကြပ်ထိုးပြီးတော့ပြောပြခဲ့တဲ့အကြောင်းတာတကြံဖြစ်မြောက်ရေးဥဆောင်သူတို့ဖြစ်တဲ့ဦးကျော်ကျော်ကပြောပါတယ်ဖလော်ရီဒါတင်းကြံပွဲရဲ့အပြင်းစင်နဲ့ပတ်သက်ပြီးတော့လေဦးကျော်ကျော်က
ဟိုဗမာပြည်ကဟိုတကြံနဲ့တူအောင်လို့ပေါ့ခြံကမြေနေရာကျေတော့ကျွန်တော်တို့ stage ထောက်တယ်ထောက်ပြီးတော့အဲ့ stage ပေါ်မှာပဲကားတွေလူတို့တီဝိုင်းတီမဲ့လူတို့ဘာလို့ stage ပေါ်မှာထားပြီးတော့အဲ့ဒီမှာဒီမှာပဲကျွန်တော်တို့တက်နေပါလေထိုးပြီးတော့စားဖို့တောက်ဖို့ဟိုအစီအစဉ်တွေပါလေလုပ်ပြီးတယ်ကျွန်တော်တို့စတူဒီတာပဲကျွေးတယ်နောက်ကားတဲ့လူတွေကလည်းသူတို့ရဲ့စေတနာနဲ့ပဲအကုန်လုံးလာပြီးတော့ကကြတယ
်လာတူအမေရိကန်နိုင်ငံအနောက်ချမ်းကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုအစရှိတဲ့မြို့ကြီးတွေမှာလည်းကြံပွဲတွေဆင်နွှဲခဲ့ကြတယ်လို့သိရပါတယ်ဝါရှင်တန်ဒီစီအေရီးယားနဲ့နယူးယောက်တို့မှာလည်းကြံပွဲတွေကျင်းပဖို့စီစဉ်ထားပေမဲ့တန်ကြပ်အစီအစဉ်တော့အခုနှစ်မှာမပါဘူးလို့ဥဆောင်သူတူဖြစ်တဲ့ကိုရင်ထွေးကပြောပါတယ် မြန်မာနိုင်ငံမှာအရတားအစိုးရတဲ့တက်လာကစားဖြစ်တဲ့အတွက်တန်ကြတ်ထိုးထောက်ပြဝေဘာနာမျိုးမလုပ်သေးပဲစောင့်ကြည့်အောင်မယ်လို့သူကပြောဆိုပါတယ်ခင်ဗျာ
ဥဆက်မိုးဝေပြောပြသွားတာပါရှင်အခုလို့မဟာတင်းကြံပွဲတော်အခါသမယမှာကျမတို့ VOE သောရရှင်အားလုံးအတွက်တကြံတေးသချင်းလက်ဆောင်အစီအစဉ်ကိုနေ့စဉ်တင်ဆက်နေပါတယ်ဒီကနေ့မနေ့အတွက်တော့အမှုပညာရှင်ရန်အောင်ရဲ့ရှာပုံတော်မင်းသားကြီးသချင်းကိုသောရရှင်ဒီနားဆင်ရမှာပါရှင်
တကယ်ရောက်ခဲ့ပြီမင်းရဲ့သူစားဒီမှန်လည်းမသိတော့ခဲ့တွေ့ပြီမနစ်ကပေးတဲ့မင်းလေးစားရင်းရီဆိုလို့ပြက်ကုန်ပြီအမတ်မီတော့ခဲ့တာလားဒီဝီရှာဖို့တော့မင်းသားကြီးမန္တတကယ်ရောက်ခဲ့ပြီမင်းရဲ့သူစားဒီမှန်လည်းမသိတော့ခဲ့တွေ့ပြီမနစ်ကပေးတဲ့မင်းလေးစားရင်းရီဆိုလို့ပြက်ကုန်ပြီအမတ်မီတော့ခဲ့တာလားဒီဝီကျန်နေတဲ့နာချီရတာအောင်သွားခဲ့ပါလေ။ဘုံနေရာတွင်တို့တို့ဒီနေရာတွင်တို့တို့မင်းသားကြီးလွယ်စကားတစ်တစ်ကူနေပြီ။အသာမင်းသမီးလေးတွေ့ဖို့လွန်ခဲ့ပြီ။ရှာဖို့တော့မင်းသားကြီးမနဲ့တကားရောက်ခဲ့ပြီ။ဘယ်ရဲ့သူစားဒီမှလည်းမသိတော့ခဲ့တွေ့ပြီ။မနစ်ကပေးတဲ့မင်းလေးစားရင်းရီဆိုလို့ပြက်ကုန်ပြီ။မမီala de vi
ရှင်ရန်အောင်ရဲ့ရှာပုံတော်မင်းသားကြီးတချင်းနဲ့အတူသရရှင်ဒီတကြံရင်နဲ့ချမ်းမြေကြပါစီရှင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 11123ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
ပမာပြည်ကိုပထမအဦးဆုံးရောက်လာတာကတရုတ်နိုင်ငံဂျာယီဝင်ကြီးဖြစ်တော့ပမာအစိုးရအသက်အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုတော်တော်အလေးထားနေကြတာပေါ့။အင်္ဂါနေ့ည
တိုက်ရိုက်လေလိုက်စီစဉ်ကိုထုတ်လွှင့်တဲ့အခါမှာသရရှင်တွေအပြည့်စုံကိုနားဆင်ရမှာပါရှင်။ဒါအပြင်ကျမတို့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းအဲ့ဒီနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေပေါ်ပေါ်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုသိန်းထိုင်ဦးနဲ့မနန္ဒာချန်တို့ကတင်ဆက်မှာပါရှင
်။မြန်မာနိုင်ငံရဲ့နိုင်ငံရေးပြောင်းလဲမှုရှိန်ဟောင်းဟာအစိုးရအုပ်ချုပ်ရေးပိုင်းဆိုင်ရာအားလုံးကိုပြုပြင်ပြောင်းလဲနိုင်သေးတဲ့အခြေအနေမရှိသေးပေမဲ့အာဏာခွဲဝေမှုအပိုင်းမှာတော့အဓိကပြောင်းလဲလာတာကိုပြသနေတဲ့အကြောင်းမြန်မာရေးရာကျွမ်းကျင်သူတူဖြစ်တဲ့အမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ဂွန်ဒူးဆောင်ပါမော့ကဒေးဗစ်စတိုင်းဘတ်ကနီကီအေရှားရီဗျူးစာဆောင်မှာသုံးသပ်ချက်ဆောင်မတ်ဖို့ရည်သားထားပါတယ်။အဓိကကတော့အကန့်အသတ်တွေကိုဘလောက်ထိကျော်လွှားနိုင်မလဲဒေါန်ဆန်းစုကြည်ရဲ့စမ်းသပ်မှုတွေအကြောင်းဆိုပြီး The Lady Test The Limit ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာပါစစ်တဲ့လွန်မိုးမှုနဲ့ထိ ंछ ုံမှုတိုင်းဒါကိုရောပါသွားအောင်လုပ်ဖို့ဒေါန်ဆန်းစုကြည်ရဲ့စူးစမ်းမှုတွေအကြောင်းကိုရေးရင်းနိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ပြည်ပနိုင်ငံတွေနဲ့တရားထိတွေ့ဆက်ဆံခွင့်ကိုရယူထားသလိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလွန်ဖွဲ့ဝင်တယောက်ဖြစ်တဲ့တစ်ချိန်တည်းမှာသမ္မတရုံးဝန်ကြီးတယောက်အနေနဲ့သမ္မတဘောဩဇာလွှမ်းမိုးမှုရှိဖို့သမ္မတရဲ့အစီအစဉ်နဲ့ဆုံးဖြတ်ချက်တွေပေါ်လွှမ်းမိုးနိုင်မှုဖြစ်နိုင်မဲ့ပြင်ဆင်မှုတွေလုပ်ကဲ့နေတာတွေကိုအကန့်အသတ်တွေကိုကြော်လွှမ်းမဲ့စမ်းသပ်မှုတွေအဖြစ်ပါဘော့ကဒေးဗစ်စတိုင်းဘတ်ကသုံးသပ်ပါတယ်။မကြာသေးခင်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ခန့်အရေးကိစ္စမှာတော့လွှတ်တော်အတွင်းစစ်တပ်ကိုယ်စားလှယ်တွေရဲ့ကန့်ကွက်တဲ့ကြားကအတည်ပြုချက်ရယူနိုင်ခဲ့တာကိုဆောင်းပါးရှင်ကနီးနာရအောင်မြင်မှုတစ်ခုအဖြစ်ရှုမြင်ပါတယ်။ဒါပေမဲ့လည်းနီးနာရအောင်မြင်မှုဆိုတာမဟာဗျူဟာတစ်ခုလုံးရဲ့စိတ်ပိုင်းသာဖြစ်ပြီးနိုင်ငံတကာအနောက်နိုင်ငံတွေရဲ့ထောက်ခံမှုကိုရပိမဲ့လည်းစစ်တပ်ရဲ့မယုံကြည်မှုဒိုးလာနိုင်တဲ့အကြောင်းသတိပေးထားတာဖြစ်ပါလေ။မြန်မာနိုင်ငံရဲ့ပြည်ထနာဟာတိုင်းရင်းသားလူမျိုးစုတွေပါအဝင်စစ်တပ်နဲ့ပြည်သူစစ်တပ်နဲ့နိုင်ငံရေးခေါင်းဆောင်တွေကြားပဲပေါင်းစုံနေရာတိုင်းမှာယုံကြည်မှုအားနည်းနေတဲ့အခြေခံပြည်ထနာလို့ဆောင်းပါးရှင်ကထောက်ပြပါလေ။လက်ရှိအစိုးရရဲ့အနာဂတ်ကိုကြိုတင်ခန့်မှန်းမှုဆိုတာဆော်လွန်ပေမဲ့လည်းမဟာဗျူဟာရပြန်လည်ယုံကြည်မှုတည်ဆောက်တာကအစိုးရတည်းရဲ့ပုံပြီးတည်ငြိမ်မှုခိုင်မာဖို့တဲ့ထိရောက်တဲ့ဆိုတာကိုနောက်မှပြန်လှည့်ကြည့်ပြီးနားလည်လာမှဖြစ်ပါတယ်။ဒီလိုယုံကြည်မှုကသာဒေါန်ဆန်းစုကြည်ရဲ့ရည်မှန်းချက်တွေအမှန်တကယ်ပြည့်မီရေးမှာစစ်တပ်ကရောရပ်ဖက်ကပါတူညီတဲ့ခန့်ကန်တာကပူပေါင်းဖြည့်ဆည်းပေးနိုင်မှာဖြစ်တဲ့ဆိုပြီးဆောင်းပါရှင်ဒေးဗစ်စတိုင်းဘတ်ကရေးသားထားတာပါ။အပြည့်အစုံကိုနီကီနေးရှာရီဗျူစာဆောင်မှာဖတ်ရှုနိုင်ပါတယ်။
နောက်ဆောင်းပါးတစ်ပုဒ်ကတော့ Foreign Policy စာဆောင်မှာရေးသားထားတဲ့ဆောင်းပါးရှင် Richard Cockett ရဲ့မြန်မာပြည်ရဲ့စီးပွားရေးကိုဒေါအောင်ဆန်းစုကြည်ကဲတင်နိုင်မှမလားဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်။ရွေးကောက်ပွဲနိုင်တယ်ဆိုတာကတော့အရေးကြီးတဲ့အချက်တစ်ခုပါပဲ။ပြီးရင်ပြည်သူတွေရဲ့လူမှုဘဝတိုးတက်အောင်လှုပ်ဆောင်ဖို့အချိန်ရောက်ပြီဆိုပြီး NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရရဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်နိုင်မယ့်စွမ်းရည်နဲ့အလားအလာကိုမေးခွန်းထုတ်ထားတာဖြစ်ပါတယ်။အာရှရဲ့ဒုတိယအစင်းရဲဆုံးလို့သတ်မှတ်ခံထားရတဲ့တိုင်းပြည်မှာကျေးလက်ဒေတာဖွံ့ဖြိုးရေးကိုဦးစားပေးအနေနဲ့ဆောင်ရွက်သွားမယ်ဆိုပြီး NLD အစိုးရအဖွဲ့ဝင်တွေကပြောဆိုထားပါတယ်။ဒါပေမဲ့လည်းကုသရေးဝန်ကြီးစီမံကိန်းနဲ့စီးပွားရေးကိစ္စတွေကိုကင်တွယ်တဲ့ဝန်ကြီးတွေရဲ့ပြည်ပကရလာတဲ့ဘွဲလက်မှတ်တွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိလာပြီးတဲ့နောက်နှစ်ပေါင်းများစွာစီးပွားရေးအခက်အခဲတွေကိုဖြေရှင်းရေးအစိုးရအဖွဲ့ဝင်ဝန်ကြီးတွေမှာယုံကြည်စိတ်ချရလောက်တဲ့နေထားရဖို့ခက်ခဲတဲ့အကြောင်းဆောင်းမရှင်ကရေးသားထားပါတယ်။တစ်ချိန်တည်းမှာစီးပွားရေးလုပ်ငန်းတွေကိုစစ်တပ်ကအခိုင်အမာချုပ်ကင်ထားပြီးအကျိုးအမြတ်တွေရယူထားတဲ့အတွက် NLD အစိုးရအသစ်ရဲ့စီးပွားရေးဆိုင်ရာမူဝါဒ ဦးစားပေးရွေးချယ်မှုတွေဟာစစ်တပ်နဲ့ထိတ်တန့်ရင်ဆိုင်မှုတွေကြီးလာနိုင်တယ်လို့သုံးသပ်ပါတယ်။အစိုးရတဲ့အနေနဲ့တိုင်းပြည်ရဲ့ကိစ္စတွေကိုအောင်မြင်အောင်ဆောင်ရွက်ဖို့ဆိုရင်ကြောက်စိမ့်တူးဖော်ရေးလိုမျိုးတပ်ထုတူးဖော်ရေးလုပ်ငန်းတွေရဲ့အခြေခံပုံစံတွေကိုပြောင်းလဲဖို့လိုပြီးဒီလုပ်ငန်းတွေကိုလည်းစစ်တပ်နဲ့နှီးဆက်သူတွေစစ်ခေါင်းဆောင်ဟောင်းတွေကပဲလဝက်ကြီးအုပ်ထားတာဖြစ်ပါတယ်။စစ်ပွားရေးပြုပြင်ပြောင်းလဲမှုတွေအောင်မြင်ဖို့ဆိုရင်စစ်တပ်ကရယူနေတဲ့အကျိုးစီးပွားကိုရှော့ချရေးမှာဒေါ်အောင်ဆန်းစုကြည်ဘလောက်အထိခိုင်ခိုင်မာမာအောင်မြင်အောင်လှုပ်ဆောင်နိုင်မလဲဆိုတဲ့အချက်ကအရေးကြီးတဲ့အကြောင်းဆောင်းပါရှင်ရစ်ချတ်ကော့ကတ်ကရေးသားထားတာဖြစ်ပါတယ်။အပြည့်အစုံကို Foreign Policy စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်
။ကိုသိန်းထိုင်ဦးနဲ့မက်နနာချန်နုကပြပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ဒီကိုနားဆင်နေကြတာပါ။အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင်။
ဒီနေ့မနေ့တင်ပြမယ် EDM အသုံးက
call the shots
ဖြစ်ပါလေစာလုံးပေါင်းက call call ကခေါ်တာ the shots the shots ကဒီနေရာမှာအဓိပ္ပာယ်မျိုးမျိုးရှိပေမယ်ပြစ်ခတ်တယ်လို့အဓိပ္ပာယ်ရတဲ့ shot shoot ဆိုတဲ့ကရိယာရဲ့ noun noun အဖြစ်အသုံးပြုထားတာဖြစ်ပြီး shots ကတော့ပြစ်ခတ်မှုတွေပေါ့ဒါကြောင့်စကွိုက်ခွန်းရဲ့လုံခေါက်ဒီဘက်ကပြစ်ခတ်ဖို့အတွက်ခေါ်ပေးတာအော်ပေးတာလို့ယူဆနိုင်ပါတယ်။ idiom အသုံးဆင်းသက်လာတဲ့ယူဆအမျိုးမျိုးရှိတဲ့နဲ့တမျိုးကတော့ရှေးဘရစ်တရှ်အသင်းမော်တွေခေတ်ကဆိုရင်ရန်သူကိုပြစ်ခတ်ရမှာကုန်းပပေါ်မှာရှိတဲ့တာဝန်ကျအရာရှိကဘယ်နေရာကိုချိန်ပြရမယ်ဆိုတာကိုအောက်ကတနက်ပြစ်သမားတွေကိုအမိန့်ပေးတာကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီအသုံးရဲ့ idiom အရေးပဲကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုပြုလုပ်တာလောပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာကျမတို့ခေတ်စကားရဆိုရင်တော့လိုအပ်သည်များကိုညွှန်ကြားတဲ့နေရာမှာရှိနေတာပေါ့ရှင်ဘန်းစကားရဆိုရင်တော့သူကဘိုးပဲပေါ့ဒီအသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our boss Mr. Green calls the shots at work but at home it's his wifeWho makes the important decisions?
ကျွန်တော်ဆရာသမား Mr. Green ကအလုပ်မှာတော့သူကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတယ်ပေါ့လေ။ဒါပေမဲ့လို့အင်ကြတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုတော့သူ့ဇနီးကချတာဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
အဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့အဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာဆိုရင် idiom အသုံးရဘယ်လိုပြောမလဲ
call the shots
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုလိုနနခင်းတိုင်းဒေါ်လာလောက်တန်းတင်ဆက်နေတဲ့အင်္ဂလိပ်စာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တင်းလာနေညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုနိုင်ကြပါရရှင်အခုတော့ကိုအောင်လွင်ဦးတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရတော့မှာပ
ါတော်ရှင်များခင်ဗျာအနေရီပါတီဦးဆောင်တဲ့ဆိုအပ်တဲ့ဆက်ဆံရေးတုံ့ပြန်မှုအင်းနီးချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါကြိုးစားလာနေပါတယ်နိုင်ငံတကာထိတ်တန့်တန်တမန်တွေမြန်မာဆိုးရွားခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာသက်ဆိုင်ရာတိုင်းပြည်တွေကိုလာရောက်ဖို့ဖိတ်ကြားရတယ်လို့ပုံစံမျိုးမျိုးနဲ့ချင်းကပ်ကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘသူဖြစ်နိုင်တယ်လဲမြန်မာနိုင်ငံကိုသူ့ပဲကိုယ့်ပဲပေါအောင်အရှိန်အနောက်နိုင်ငံတွေချမ်းမှာလွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ပင်နိုင်ဆွေးနွေးမဲ့သူတွေရဲ့ရေဝီယာသုံးသက်ချက်တွေကိုကျွန်တော်အရင်ကြားချင်ပါတယ်ဒီအနေရီအစိုးရတစ်ကဥပပြလက်ခံတွေ့ဆုံတဲ့အထက်မှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးကအရင်ဆုံးဖြစ်နေတော့ဒါတရုတ်နိုင်ငံရဲ့ဆက်ဆံရေးဟာအရေးကြီးတဲ့ဦးစားပေးဆက်ဆံရမယ်ဆိုတဲ့သဘောမျိုးလို့အတိတ်ပဲကောက်လို့ရနိုင်မလားဒါကတော့ဒီတရုတ်နိုင်ငံခြေဆိုင်မြန်မာရေးစောင့်ကြည့်အခက်ခဲနေတဲ့ဒေါက်တာလက်ကျော်စိုးရဲ့သဘောထားကိုအရင်ကြားချင်ပါတယ
်ဟုတ်ကဲ့ဟိုနိုင်ငံတိုင်းငါမှာအစိုးရအသက်တရတက်လာရင်တော့ပထမဦးဆုံးလာတဲ့နိုင်ငံခြားဧည့်သည်သုံးဖို့အဲ့ဒီနိုင်ငံကခေါင်းဆောင်အစိုးရတက်ခဲ့ ကိုယ်စလဲကပထမဦးဆုံးသွားတဲ့နိုင်ငံဆိုတာအရေးကြီးတာပဲလေအဲ့တော့ပမာပြည်ကိုပထမဦးဆုံးရောက်လာတာကတရုတ်နိုင်ငံဂျာယီဝင်ကြီးဖြစ်တော့ပမာအစိုးရအသက်အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုတော်တော်အလေးထားတယ်ဆိုတာပေါ်လွင်ပါတယ်တရုတ်ပြည်ဘက်ကကြည့်ရင်လဲပမာပြည်ကသူတို့အတွက်အင်မတန်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့အိမ်နီးနားချင်းဖြစ်နေတာလဲပါတယ်အဲ့တော့ပမာပြည်ရဲ့အကောင်အဆိုးတို့မြတ်သူတို့နိုင်ငံကိုကြည့်ရိုက်တာလဲပါတယ်အဲ့ဒါကြောင့်မလို့ပမာပြည်ရဲ့အရေးအရာတွေအားလုံးမှာသူတို့တော်တော်စိတ်ဝင်တစားနဲ့စောင့်ကြည့်နေတာပါပါတယ်နောက်တစ်ခုကပမာပြည်ရဲ့အခြေအနေအဲ့တော့သူတို့ကြာပြီးပြောနေတာပမာပြည်ရဲ့အနှစ်60ကျော်ကြာတဲ့ဗီဒွင်းစစ်ပေါ့အဲ့ဒီကိစ္စကြီးကိုသူတို့ကပြည့်ပြတ်စေချင်ပါတယ်ပမာပြည်ဟာဒီပြည်ရင်းစစ်ကိုနိုင်ငံရေးအရာမဖြေရှင်းနိုင်ရင်ဗမာပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးဗမာပြည်ရဲ့တည်ငြိမ်အေးချမ်းရေးဟာတည်ငြိမ်အေးချမ်းလို့ရမှာမဟုတ်ဘူးဖွံ့ဖြိုးတိုးတက်လို့ရမှာမဟုတ်ဘူးဒီလိုဆိုရင်ဗမာပြည်ရဲ့အခြေအနေဟာကြဆင်းနိုင်ငံကြီးဖြစ်သွားမယ်ကြဆင်းနိုင်ငံဖြစ်သွားရင်သူတယောက်တည်းကြဆင်းမှာမဟုတ်ဘူးဘေးနိုင်ငံတွေကိုပါဆွဲချသွားလိမ့်မယ်လို့သူတို့ကတွေ့တယ်ဒါကြောင့်မလို့ဗမာပြည်ရဲ့တည်ငြိမ်ရေးဖွံ့ဖြိုးတိုးတက်ရေးပေါ်မှာသူတို့ကတော်တော်အားစိုက်ထားပါတယ်နောက်တစ်ချက်ကလည်းဗမာပြည်မှာတရုတ်ပြည်နဲ့ပတ်သက်လို့တရုတ်ပြည်ရဲ့ပုံရိပ်ကအခြေအနေဆိုးဝါးနေတယ်ဆိုတာလည်းသူတို့တော်တော်သိရှိထားပါတယ်ဒီဟာကိုလည်းပြန်လဲပြုပြင်ချင်တာပါပါတယ်ဒါကြောင့်ပမာပြည်ကိုအရေးတကြီးနဲ့ဒီယူတဆိုင်နဲ့ပထမဦးဆုံးလာတဲ့ဧည့်သည်ဖြစ်လာတာလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဝါရှင်တန်မြန်မာတန်ရုံးမှာစစ်တမ်းမှုဖြစ်နေအမှုတန်းခဲ့ဘူးတဲ့ဘမူဟာဦးအောင်လည်းထုတ်ခဲ့သဘောထားလည်းကြားချင်ပါတယ်အခုလို့ဒီတရုတ်နိုင်ငံဂျာယီဝန်ကြီးနဲ့ NLD အစိုးရအတွက်ကအရင်ဆုံးတွေ့တာဒါတန်တမန်ရေးဟိုလုံထုံးလုံကြီးရဦးစားပေးဆက်ဆံတဲ့သဘောလို့ဟိုစုံနိုင်လာဦးအောင်လေးတို့
ဟုတ်ကဲ့စုံနိုင်ပါတယ်ခင်ဗျဒီတရုတ်နိုင်ငံရဲ့ဗမာနိုင်ငံကခုနဒေါ်လာတော်တော်ဆောတော်မှုပေါ့လေအရေးကြီးတဲ့နိုင်ငံတစ်နိုင်ငံဆိုတော့မှန်ပါတယ်ခင်ဗျဒီတရုတ်တစ်ခုတည်းကိုတော့လေကျွန်တော်တို့ကအရေးကြီးတယ်ဆိုတော့ပြောလို့မရပါဘူးခင်ဗျအဲကျွန်တော်တို့အင်းနီးယားရေးနိုင်ငံကြီးဖြစ်တဲ့ကျွန်တော်တို့အာဆီယံနိုင်ငံကြီးရှိမယ်အဲနောက်ဟိုတစ်ဖက်စီးပွားရေးကအများကြီးထောက်ကူပြုနိုင်တဲ့ဂျပန်ရှိမယ်အကြက်ကဒီနိုင်ငံရေးစီးရေးစီးပွားရေးမှာအကူအညီပေးနိုင်တဲ့အမေရိကန်ရှိတယ်။စီးပွားရေးကဒါကျွန်တော်တို့အထောက်အပံ့ပေးနိုင်တဲ့ဥရောပနိုင်ငံများကျွန်တော်တို့ရှိနေပြီ။နောက်တစ်ဖက်ကအိန္ဒိယပေါ့စီးရေးစီးပွားရေးမှာကျွန်တော်နိုင်ငံကဒီဘိုင်ဒန်ဆိုပြီးအချက်ကျချက်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ရုပ်ပက်ကိုကြည့်ပဲအလေးတားရင်လည်းကျန်တဲ့ပက်တွေနဲ့အဆင်မပြေရင်ကျွန်တော်တို့နေလို့မရပါဘူး။လာတူပဲအမေရိကန်ဘက်ကိုအလေးတားပြီးတော့မှဝိုင်းလေကျွန်တော်တို့မှာပြတ်တောက်တာရှိပါတယ်။အဒီပြတ်တာတွေကပါတယ်ဆိုတော့ကျွန်တော်တို့နိုင်ငံကတခြားနိုင်ငံတွေနဲ့မတူတာကပြည်တွင်းဒီလက်လက်ကိုင်အဖွဲ့မျိုးစုံ20ကျော်လောက်ရှိခဲ့ပါတယ်။ဒီ20ကျော်ကလည်းဟိုဒီလိုရရပြီးတဲ့ကပေါ်လာခဲ့တဲ့ကမျိုးမျိုးပေါ်ပေါက်ခဲ့ပြီးတော့မှအခုချိန်ထိလည်းငင်းကြမ်းတဲ့နေရာမျိုးရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒါကိုလည်းကျွန်တော်ထက်တွေ့ရပါတယ်။အထူးသဖြင့်ဒီတရုတ်ဒီမြန်မာငယ်စပ်ပါဆိုလို့ရှိရင်တော့ဒါမြန်မာလက်လက်ကိုင်ဖွဲ့ကြီးအားလုံးကအခုချိန်ထိပေါ့လေအင်အားကောင်းတဲ့လက်လက်ကိုင်အဖွဲ့ကြီးတွေအနေနဲ့ကျွန်တော်ရှိနေသေးပါတယ်။ဒီဘက်ကဒီရိုးရားဘက်ပေါ့ထိုင်းနိုင်ငံဘက်ချမ်းဆိုရှင်တော့တော်တော်လေးညော့သွားတယ်ဒါကိုရှိပါတယ်။ဒါကြောင့်မို့တရုတ်နဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဆက်ဆံရေးကကျွန်တော်တို့နိုင်ငံရေးရလည်းအရေးကြီးတယ်၊ရေးရရလည်းအရေးကြီးတယ်၊စီးပွားရေးရလည်းကျွန်တော်တို့အရေးကြီးတဲ့နိုင်ငံတစ်နိုင်ငံကြည့်တဲ့ကြောင့်လို့ရုပ်နိုင်ငံကြီးဝင်ကြီးနဲ့ဟိုကျွန်တော်တို့မြန်မာနိုင်ငံကမြန်မာနိုင်ငံနိုင်ငံတော်တာဝန်ခံဒေါက်တာဆုကြည်တို့ပထမဆုံးစတွေ့တာကကျွန်တော်တို့ကောင်းတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျ။အခုတစ်ခုရှိတာဒီမြန်မာဆိုးရဆက်ဆက်ကတော့တန်တမာဆက်ဆက်ရေးမှာဟိုဗဲမလိုက်ရေးမှုကိုပဲကျင့်သုံးလာတာတွေ့ရပါတယ်။အခုဒီမြန်မာဆိုးရတဲ့နိုင်ငံကြီးမူဝါဒကလည်းတစ်ကမ္ဘာလုံးနဲ့ခင်မင်းရင်းနှီးဆိုဆက်ဆက်မဲ့မူဝါဒဖြစ်တယ်ဆိုပြီးဒေါအောင်ဆန်းစုကြည်ကဒီတရုတ်နိုင်ငံကြီးဝန်ကြီးနဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောထားပါတယ်။ဆိုတော့ဟိုဒီမူဝါဒကိုပဲဆက်သွားမဲ့သဘောမျိုးကြီးတော့ကျွန်တော်တွေ့နေရပါတယ်။အခုကျွန်တော်တို့စွန်းနေဝဲအတွက်ကိုဆက်သွယ်ထားတဲ့တောထရှင်တချို့ကိုလည်းအရင်ဆုံးအလှည့်ပေးခြင်းပါတယ်ကျွန်တော်တို့ဒီစွန်းနေဝဲအတွက်ပါဝင်မှုဆက်သွယ်ထားတဲ့လူတွေနည်းနည်းများနေတဲ့အတွက်ကျွန်တော်ကြိုတင်ပြီးမေတ္တာရပ်ခံနေတာကတော့လူရင်းတူရှင်းကိုနည်းနည်းအချင်းယူဟိုယူဆိုင်ပြီးတော့ကျွန်တော်တို့စွန်းနေပေးစေခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကပါဒေါခင်မျိုးစုပါခင်ဗျာဒေါခင်မျိုးစုရဲ့သဘောထားကိုစွန်းနေနိုင်ပါတယ်
ဟုတ်ကဲ့ပါရှင်ကျွန်မ ဟိုကျွန်မပြောချင်တာကတော့တရုတ်နိုင်ငံကကျွန်မတို့အိန္ဒိယချင်းနိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်အိန္ဒိယချင်းဆိုတာရွေးချယ်လို့မရဘူးဆိုတဲ့အတွက်ကြောင့်ဟိုကောင်းတော့ကောင်းပါတယ်ပေါ့နော်ဒါပေမဲ့လို့တရုတ်ရဲ့ပုံရိပ်ကပြီးခဲ့တဲ့အချိန်တွေမှာသူကကူညီပေးတယ်ဆိုလို့ရှိရင်တော့အဓိကခေါင်းဆောင်ပိုင်းတွေကူညီပေးပြီးတော့မှပြည်သူတွေရဲ့အကျိုးထက်မတွက်ပဲနဲ့အလုံးလုံးနေတဲ့ဟာတွေအများကြီးပေါ့နော်အဲ့ဒီအတွက်ကြောင့်မလို့လေပမာကြီးမှာအများကြီးခရက်ရိုက်ရပါတယ်အဲ့တော့ကျမတို့ဒီစီးပွားရေးကူညီပေးတယ်ပါတယ်ဆိုလို့ရှိရင်လည်းအများစုကတော့သူကဟိုခေါင်းဆောင်ပိုင်းကိုကူညီပေးတာပေါ့နော်ဟိုဂျပန်နဲ့နိုင်ရှင်မယ်ဆိုရင်တော့မှဂျပန်ဆိုလို့ရှိရင်ပြည်သူအကျိုးအများကြီးဟိုဦးစားပေးပြီးတော့ကူညီပေးတယ်ပေါ့လူပေးလို့ရှိရင်တော့ဟိုတင်မောလူတယ်ဆိုလို့ရှိရင်ပြည်သူတွေစီးလို့ရတယ်ပေါ့နော်တရုတ်ကတော့အများစုကတော့ခေါင်းဆောင်ပဲဦးစားပေးတဲ့ဟိုအကူအညီဖြစ်နေတယ်ဒါပေမဲ့အိမ်ကြီးချင်းကရွေးချယ်လို့မရဘူးဆိုတဲ့အခါကျတော့ဒါလည်းကျမတို့ရဲ့တခြင်းကဟိုခေါင်းဆောင်တွေရဲ့ဟိုအားနည်းချက်တွေကြောင့်မလို့သူတို့ကနင်းပြီးတော့မှလုတ်ခဲ့တဲ့သဘောမျိုးလည်းရှိတယ်ပေါ့နော်အဲ့တော့အိမ်ကြီးချင်းဆိုတာရွေးချယ်လို့မရတော့သူနဲ့ဆက်ဆံတာကောင်းပါတယ်ဒါပေမဲ့လို့ကိုယ့်ဘက်ကလည်းအခုခေါင်းဆောင်အစ်စ်ဖြစ်သွားပြီဆိုတဲ့အခါကျတော့ဒီလိုဟိုအစိုးတွေတော့ထပ်ပြီးမရှိတော့ဘူးလို့တော့ကျမယူဆပါတယ်
โอเคเจซูပါဒီတော်တာရှင်တချို့ပေးထားတဲ့ပေးစာတွေကိုလည်းဟိုကျွန်တော်ဖော်ပြခြင်းပါတယ်နန်းလောင်ကျွန်တော်เจซูပြုပြီးဖတ်ပြပေးပါခင်ဗျ
ဟုတ်ကဲ့ရှင်ဒါကတော့ကိုတန်းတန့်စော်ဦးပါရှင်သူရေးတာကတော့နိုင်ငံတနိုင်ငံကိုအဲ့ဒီနိုင်ငံရဲ့ရက်ဒီအဲ့နိုင်ငံရဲ့တရှိနေမှုပေါ်ကနေနိုင်ငံရေးအရာပထဝီတရှိနေမှုကို၎င်းအဲ့ဒီနိုင်ငံရဲ့ပထဝီအနေအထားကိုကြည့်ပြီးတော့အဲ့ဒီနိုင်ငံရဲ့နိုင်ငံရေးကို၎င်းသုံးသပ်ရတယ်လို့ပထဝီမှာတင်ကြဖူးပါတယ်လက်ရှိမြန်မာနိုင်ငံအစိုးရတင်တဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်ဖို့အိန္ဒိချင်းရောအနောက်နိုင်ငံတွေပါကြိုးပမ်းလာကြတာအမှန်ပါနိုင်ငံတနင်္ဂနွေရဲ့ကောင်းချင်းဆိုးချင်းကိုအိန္ဒိချင်းနိုင်ငံတွေကအရင်ခန်းစားဆန်စားရတယ်လို့ထင်မြင်ယူဆပါရယ်ရခိုင်စစ်အစိုးရနဲ့စစ်တပိုင်းအစိုးရရဲ့အတွေးအခေါ်အမျှော်အမြင်မရှိမှုတန်ခင်းတမန်ခင်းအရာအရေးအချင်းနှိမ်ပါမှုအပေါ်မှာအိန္ဒိချင်းနိုင်ငံတွေရဲ့အနိုင်ကျင့်ဗိုလ်ချအဆိုးမှုတွေကိုပြည်သူတွေခန်းစားရတယ်အခုပြည်သူကိုချစ်တဲ့အစိုးရအိန္ဒိနာချင်းနိုင်ငံတွေရဲ့လေးစားမှုခံရတဲ့အစိုးရကျွမ်းကျင်လိမ္မာတဲ့တန်တမာနည်းနဲ့အိန္ဒိချင်းအပေါ်ဆက်ဆံတော့ပြည်သူတွေပါအလိုလိုလေးစားခံရတယ်လို့ရှုမြင်ပါတယ်မြန်မာနိုင်ငံမှာနယ်မြေချင်းထိစပ်နေတဲ့နိုင်ငံ၅နိုင်ငံအနက်ကကမ္ဘာလူ့ရေအများဆုံးနဲ့နိုင်ငံကြီးတရုတ်နဲ့အိန္ဒိယတို့ရဲ့နှစ်နိုင်ငံကြားမှာမြန်မာနိုင်ငံတည်ရှိနေတာပါမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေတွေဟာလက်ရှိအိန္ဒိနာချင်းနိုင်ငံတွေပဲဖြစ်တင်တာပါသို့တော့ထိုအိန္ဒိချင်းနိုင်ငံတွေကညံ့ဖျင်းတဲ့အဆိုရကြောင့်ပြည်သူတွေအတွက်အိန္ဒိချင်းကောင်မဖြစ်ခဲ့ပါဘူးမြန်မာနိုင်ငံရဲ့နိုင်ငံရေးပထဝီနဲ့ပထဝီနိုင်ငံရေးအရာအရှိဖြစ်စေအနောက်ဖြစ်စေဘက်ဖက်ကိုမှမတိမ်းမဲနဲ့နိုးကြားတက်ကြွတဲ့နိုင်ငံခြားရေးနဲ့တာတည်ရှိမယ်လို့ယုံကြည်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျဟိုတရုတ်နိုင်ငံအနေနဲ့တစ်ချိန်လုံးကဒီမြန်မာစစ်ဆိုးရဆက်ဆက်နဲ့နှိစက်ခဲ့တဲ့ကုလသမဂ္ဂလိုနိုင်ငံတကာအသံဝဲမှာလည်းစစ်ဆိုးရရဲ့လိုရည်တွေကိုအကာအကွယ်ပေးခဲ့တဲ့ဒီမြန်မာနိုင်ငံကိုစီးပွားရေးအမြတ်ထုတ်တယ်ဆိုတဲ့အမြင်တွေကဟိုမြန်မာလူထုချမ်းမှချက်ချင်းမြန်မြန်ရှိနေပါတယ်အခုတော်တော်ရှင်တွေရဲ့ဆွေးနွေးချက်တွေပေးပို့ထားတဲ့စာရင်းအရာလည်းဒါတွေကပေါ်လွင်နေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာတရုတ်မြန်မာဆက်ဆံရေးကိုတိုးတက်အောင်လုပ်ဖို့ဆိုတာလွယ်နိုင်မှာမလားဆိုတော့ဒေါက်တာလက်ကျော်စောသဘောထားဆွေးနွေးပေးပါဦးခင်ဗျာ
တရုတ်ပြည်အနေနဲ့ကလည်းသူတို့ဟာသူတို့ဟိုသင်္ကန်းစာယူထားတာတွေရှိပါလေသူတို့မနှစ်အ2014ခုနှစ်ကလေးကပေါ့နော်မြစ်ဆုံကိစ္စဖြစ်ပြီးကလေးကသူတို့ကသူတို့အပြတ်မြတ်အလှမ်းလားဟိုဆွေးနွေးထားတာတွေကျမတို့ကြားနေရပါတယ်သူတို့ကနှစ်ဆင်ညီကုန်းချုပ်ဆိုပြီးတော့သူတို့တစ်နှစ်လုံးရဲ့တန်ခင်းတမန်ငယ်လုပ်ငန်းတွေကိုဟိုပြန်လည်ပြီးတော့ဆန်းစစ်တာဟုတ်အဲ့တော့အိန္ဒိနာချင်းနိုင်ငံတွေနဲ့ပတ်သက်တဲ့ဟာကတကယ်တော့တရုတ်ပြည်မှာဗမာပြည်တပြည်လည်းမဟုတ်ဘူးသူပြဿနာတက်နေတာတော်တော်များများတက်တယ်ခင်ဗျားတို့လည်းကြားမှာပဲတောင်တရုတ်ပင်လယ်ကိစ္စတို့ပါလို့အဲ့တော့တရုတ်ပြည်ကသူကဒီလိုဖြစ်လာတယ်သူနိုင်ငံကတကမ္ဘာလုံးကိုထွက်ပြီးတော့သူကစီးပွားရှာနေတာဖြစ်တာပေါ့နော်သူအရင်နှိမ့်နှံနေတာဖြစ်တော့အဲ့ဒီကာလတွေရဲ့အဲလောက်ဟန်ကိုင်းဟန်နေရအစိုးရအနေနဲ့ကတော့သူကဟိုပေးချတော့သတ်မှတ်ပေးလိုက်တာပေါ့နော်သွားလိုက်တဲ့နိုင်ငံတွေရဲ့ယဉ်ကျေးမှုတွေကို view site ဖို့ကိုကတာဝန်သိတတ်တဲ့ယဉ်နှိမ့်နှံမှုဖြစ်ဖို့လို့ပါတော့အကုန်လုံးပြုအကုန်လုံးသူတို့ကတော့ဟိုသတ်မှတ်ထားတာပါပဲဒါပေမဲ့လူတွေဆိုတာခက်တယ်လေသူကယဉ်နှိမ့်နှံပြီးရင်သူကအကျိုးစီးပွားလိုချင်တာဟုတ်နောက်တစ်ခုကလည်းတရုတ်ပြည်ကသူကအရင်ရှင်စနစ်ရဲ့ဟိုအချက်လက်တွေကိုသူကယူပြီးတော့အရင်ရှင်စနစ်ကိုလက်ခံယူပြီးတော့အဲ့ဒါကိုတိုးပွားအောင်လုပ်နေတဲ့ခါကျတော့အဲ့ဒီဂရက်တင်နဲ့လောက်ထားကိုင်းနာတွေမဖေးစမ်းမှုတွေတဖက်ဆောင်နှင်းဖြစ်မှုတွေကြောင့်ပြဿနာတွေအများကြီးတက်တယ်ဗမာတပြည်လည်းမဟုတ်ပါဘူးအများကြီးပါအဲ့ဒါကြောင့်မလို့သူတို့ကသူတို့ညီကုန်းချုပ်ကြတယ်အဲ့ဒီနိုင်ငံရဲ့အစိုးရတွေမကဒေသဆိုင်ရာလူမှုနယ်လေလူမှုကြားဆက်ဆံရေးတွေပြည်ပြကောင်းမအောင်လုပ်ရမယ်ဆိုပြီးတော့သူတို့ကအခု multi direction ခေါ်တာပေါ့နေရာပေါင်းစုံဖြန့်ဝင်တဲ့ပန်ကင်းတမန်ငယ်တွေလုပ်တယ်ဒါကြောင့်မလို့ဗမာပြည်မှာလည်းအရင်ကစစ်အစိုးရတစ်ဖက် ထဲပဲဆက်ဆံနေပြီမဲ့နောက်ပိုင်းကြတော့เนาะအတိုက်ခံပါတီဖြစ်တဲ့ NLD ရောတခြားလူမျိုးစုပါတီတွေရောတခြားလူမှုအဖွဲ့အစည်းတွေရောဟုတ်လားစာရေးဆရာတွေသတင်းစာဆရာတွေအဲ့ဒါတွေပါအကုန်လုံးဖိတ်ခေါ်ပြီးတော့သူတို့နိုင်ငံကိုလာပြီးတော့ဖိတ်ခေါ်တယ်လာပြီးသူတို့အကျိုးအကြောင်းတွေပြောပြတယ်အဲ့လိုနီးနဲ့သူတို့ပုံရိပ်ကိုသူတို့ကောင်းအောင်တဖြည်းဖြည်းလုပ်နေတာပါကျမကြည့်တယ်ဒီဟာကတဖြည်းဖြည်းသူတို့ဘက်ကသဘောထားမှန်မှန်ကန်ကန်နဲ့အခုနပြောသလိုဗမာပြည်ကြီးဖွံ့ဖြိုးတိုးတက်ရေးအတွက်တည်ငြိမ်အေးချမ်းရေးအတွက်လိုအပ်တယ်ဒါဟာငါတို့အတွက်လည်းအကျိုးရှိတယ်ဆိုတာကိုသဘောပေါက်ပြီးအပြန်အလှန်အကျိုးရှိမှုနဲ့မှန်မှန်ကန်ကန်လုပ်မယ်ဆိုရင်အခြေအနေတွေကောင်းမွန်လာနိုင်မယ်လို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဒီတရုတ်နိုင်ငံကဒီစစ်ဆေးရေးနဲ့ဆက်ဆံပြီးတော့ဒီမြန်မာနိုင်ငံထဲမှာစီးပွားရေးအကြီးအကျယ်ဝင်လုပ်နေတဲ့အချိန်မှာဒီအနောက်စုနိုင်ငံတွေနဲ့ဒီဒေသရင်းဒီမိုကရေစီနိုင်ငံတွေမှာတော့ဒီ NLD လိုနိုင်ငံရေးအင်အားစုတွေကိုအားပေးထောက်ခံတဲ့နောက်ကျောင်းတွေလည်းရှိခဲ့ပါတယ်ဆိုတော့ဒီနောက်တစ်ခုကတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေအပေါ်မှာလည်းမကျေနပ်မှုတွေကမြန်မာနိုင်ငံထဲမှာတော်တော်ကြီးထွားလာနေတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကဒီအနောက်နိုင်ငံတွေအတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာကျတော့ပိုကောင်းအောင်လုပ်နိုင်မယ်အားတာချက်မဖြစ်နိုင်ဘူးလားဥအောင်လင်းထွက်သဘောထားဆွေးနွေးပြပါအောင်ခင်ဗျ
အများစုပေါ့လေအများစုတော့လူအလုံးစုံမိဘကတရားစင်ကြီးဆိုတော့သဘောမျိုးကိုဆောင်ရပါတယ်သူတကယ်တော့ဒီအခြေခံလူသားစားကြောင့်ပေါ့တရားကြောင့်ဒါကျွန်တော်တို့ကျမ်းမာရေးကျန်တဲ့ဆက်ဆံရပါလိဟိုပြည့်စည်ခဲ့ရတယ်ဆိုတော့လေးရည်မျိုးရှိပါတယ်ဒါလည်းကျွန်တော်တို့တစ်ချိန်ကပေါ့လေဒီဟာလာရှင်ဆက်အနာရှင်ခေါင်းဆောင်တွေရဲ့အတမမှုကြောင့်ပေါ့ဗျတတ်ပြီပါဟိုပြည့်စည်ရတဲ့အခြေအနေကျွန်တော်တို့ရှိပါတယ်အဲ့ဒီနောက်နိုင်ငံတွေနေတဲ့ပေါ့ဟိုတကယ်လို့ကျွန်တော်တို့ဗမာနိုင်ငံကိုဒါအာသာမှုပါဗမာအစိုးရရောဗမာပြည်သူလူထုရောသူတစ်ဖြစ်ပေါ့လေဒီနောက်နိုင်ငံတို့ခုလက်ရှိလာနေတဲ့ဂျပန်တို့ကိုလာပြီးတော့ရင်းကြီးမြုံလာရင်ပိုကောင်းနိုင်မယ်လို့တော့အားလုံးကြုံလေးနေကြတာအမှန်ပါပဲဟိုနောက်နိုင်ငံတွေနေနဲ့လာမယ်ဆိုလို့ရှိရင်တော့သူရှိမယ်ဒါပေမဲ့သို့တော့ဒီနိုင်ငံကမှသူနိုင်ငံရဲ့အကျိုးစီးပွားမရှိဘဲနဲ့တော့ကျမနိုင်ငံကိုလာပြီးတော့မှရင်းကြီးမြုံလာမှုတို့မှာမဟုတ်ဘူးဆိုတော့တည်နေကြပါလေ။ဘာပဲဖြစ်ဖြစ်ဒါအမေရိကန်ပဲဖြစ်ဖြစ်ဒါအိန္ဒိယပဲဖြစ်ဖြစ်ဂျပန်ပဲဖြစ်ဖြစ်သူအကျိုးမရှိရင်တော့လုပ်ငန်းညှိတာမျိုးကျွန်တော်တို့မရှိပါဘူး။အဲဒါကြောင့်ကျွန်တော်တို့နိုင်ငံလေးနဲ့အကြီးကအရေးကြီးတာကတော့ဒီခိုင်မာတဲ့ဥတွေတွေအဲဒါပြည်သူတွေကိုကောက်ရပေးတဲ့ဥတွေတွေအခုလက်ရှိဖြစ်နေတဲ့လုံဘားလုံဘားပြည်ဥတွေတွေကိုတီဗီပြင်ရင်နဲ့ကြိုတင်ပြီးတော့မှပေါ်ဝင်ထားဖို့လိုပါလေ။အနောက်နိုင်ငံလာတိုင်းလည်းကောင်းနိုင်မယ်လို့တော့ပုံဒီပြလို့ရအောင်ဆိုတော့ကျွန်တော်ပြော
ချင်ပါတယ်ခင်ဗျ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်တော့အားလုံးကလည်းတရုတ်နိုင်ငံကလည်းအိန္ဒိယလည်းဖြစ်နေတော့တရုတ်ကိုပို့ပြီးအာရုံစိုက်တာတွေ့ရပါတယ်။ကျွန်တော်ဒီမကျဒီတရက်နေ့အတွင်းမှာပဲဒီဒေတာရင်းရဲ့နာမည်ကြီးရဲ့ South China Morning Post သတင်းစာရဲ့အေဒါအော်မှာဆိုလို့ရှိရင်လည်းမြန်မာနိုင်ငံအောင်မြင်မှုရဖို့တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမကောင်းဆိုတဲ့ပုံမှာမူတည်နေတယ်ဆိုပြီးတော့ရေးပါတယ်။ဆိုတော့ဒီလိုမြန်မာနိုင်ငံနဲ့ရင်းနှီးမှုရအောင်ဟိုအရှိတရှင်းနေအောင်နိုင်ငံတွေချမ်းမှာအပြိုင်ဆိုင်လွန်ဆွဲလာကြမယ်ဆိုရင်ဟိုရေရှည်မှာဘသူကအသာစီးရသွားနိုင်လဲဒေါက်တာလက်ကျော်စိုးရဲ့သဘောထားဆွေးနွေးပေးစီချင်ပါတယ်ခင်ဗျ
ကျမတို့အခုကမ္ဘာကြီးကသူက globalization ခေတ်ထဲမှာပါဒါကြောင့်မလို့ဘယ်နိုင်ငံမှဘယ်နိုင်ငံတနိုင်ငံနဲ့ပဲဆက်ဆံပြီးတော့ဂျန်နဲ့နိုင်ငံနဲ့မဆက်ဆံဘူးလို့လုံးဝမရပါဘူးကျမတို့နိုင်ငံအားလုံးနဲ့တင့်တင့်အောင်ဆက်ဆံရမှာပါဒီမှာအရေးကြီးဆုံးကတော့ကျမအမြင်ပြောရရင်ကျမတို့ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရရဲ့ပြည်သူလူထုအကျိုးစီးပွားကိုကိုစားပြုတဲ့ကိစ္စတွေကိုပေးချာပြပြသားသားလုပ်ဖို့ပါပဲဒီမှာအရေးကြီးတာစီးပွားရေးမူဝါဒတွေကိုပေးပေးချာချာချမှတ်ပြီးတော့ထင်သာမြင်သာရှိတဲ့ရန်စင်တွေကိုချရမယ်တရားဥပဒေစိုးမိုးရေးကိုတည်ကြအောင်လုပ်ရမယ်ဒီလိုနီးနေတာလျှင်တော့အစိုးရကိုသူ့အပြောနဲ့ညီမညီပေးချစစ်ဆေးနိုင်တဲ့အစည်းအဝေးမူဝါဒတွေချမှတ်ထားနိုင်ရင်ဘယ်အစိုးရနဲ့ပဲဆက်ဆံလို့ရတယ
်ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပေးတဲ့ဒေါက်တာလက်ကျော်စောဦးအောင်လင်းထွတ်ထွတ်နဲ့ချိန်ကပ်တဲ့ကြောင့်ဆွေးနွေးပွဲကိုဆက်သွယ်ထားတဲ့သူတွေစာရီပြဖို့ထားရမယ်မဖော်ပြနိုင်တာကိုလည်းနားလည်နိုင်မယ်လို့ထင်ပါတယ်ခင်ဗျာကျေးဇူးထွတ်တင်ပါတယ်
ကောင်းလုံးတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ပါရှင်။ထုတ်လုပ်သူကတော့မဆုမမ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်တာရှင်များခင်ဗျာ။မတ်လအတွင်း American ပြည်အောင်စုစွန့်ရင်ရေးရဝင်းကြီး Ernest Moniz ဟာ
ဆွိုင်းဝန်ကြီးဌာနရဲ့အမျိုးသားနျူကလ িয়ার လုံခြုံမှုဆိုင်ရာအုပ်ချုပ်ဝန်အဖွဲ့ NNSA ကာကွယ်ရေးဝန်ကြီးဌာန CAEA လို့ခေါ်တဲ့တရုတ်နိုင်ငံအနုမြူဆွိုင်းအာဏာပိုင်အဖွဲ့တို့ကထိတ်တန်းတာဝန်ရှိသူတွေနဲ့အတူ COE လို့ခေါ်တဲ့တရုတ်နိုင်ငံရဲ့အည်သွေးပြည့်တဲ့နျူကလ িয়ার လုံခြုံရေးဗဟုဌာနကိုဖွဲ့စည်းရေးကော်မရှင်ဖွဲ့ခဲ့ပါတယ်။ဒီကော်မရှင်အစည်းအဝေးကိုတရုတ်နိုင်ငံပေကျင်းမြို့မှာမတ်လ18ရက်နေ့ကကျင်းပခဲ့ပါတယ်။ COE ရဲ့တာဝန်ကတော့ပြည်တွင်းနျူကလ িয়ার လုံခြုံမှုအတွက်လိုအပ်တဲ့တင်နန်းတွေပေးဖို့နှစ်နိုင်ငံကြားနဲ့ဒေသတွင်းအကောင်းဆုံးလက်တွေ့အပြန်အလှန်ဖလှယ်မှုဆွေးနွေးပွဲတွေကျင်းပပေးရေးနျူကလ িয়ার လုံခြုံမှုနဲ့ဆက်နွယ်ပတ်သက်နေတဲ့ခေမီနည်းပညာဆိုင်ရာတွေလှုပ်ဆောင်ပြသနိုင်မှုအတွက်နေရာထိုင်ခင်းတစ်ခုဖြည့်ဆည်းပေးရေးစတာတွေပါဝင်ပါတယ်။ COE ကိုဖွင့်လှစ်နိုင်ခဲ့တာဟာနှစ်နိုင်ငံစလုံးအတွက်ကြီးမားတဲ့အောင်မြင်ဖြစ်ထွန်းမှုတစ်ရပ်ဖြစ်တယ်လို့2016ခုနှစ်နျူကလ িয়ার လုံခြုံရေးထိပ်တန်းညီလာခံမတိုင်ခင်ကြိုတင်ပြင်ဆင်မှုတရားလည်းဖြစ်ပါတယ်။ဒီအရေးသွေးပြဝတဲ့ဗဟုဌာနဟာတရုတ်နိုင်ငံဒေသတွင်းအပြင်နိုင်ငံတကာနျူကလ িয়ার လုံခြုံမှုဆိုင်ရာတင်နန်းတွေနဲ့ဤပညာဖလှယ်ရေးအတွက်ကမ္ဘာအဆင့်မီအဆောက်အဦဖြစ်ပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့စွမ်းအင်ဝန်ကြီးဌာနနဲ့တရုတ်နိုင်ငံတို့ရဲ့ပေါင်းဖက်လှုပ်ဆောင်နှံမှုဟာစံနမူနာပြသမှုပဲဖြစ်ပါတယ်။ရှေ့ဆက်ပြီးနျူကလ িয়ার လုံခြုံရေးအတွက်လက်တွေ့ကြတဲ့အကောင်းဆုံးထိတွေ့လှုပ်ဆောင်မှုတွေပြုလုပ်သွားမှာဖြစ်တယ်လို့ဝန်ကြီးမွန်နက်စ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာမိဖက်နိုင်ငံတွေနဲ့နှစ်ဦးနှစ်ဖက်လောက်ကင်ဆောင်ရွက်နေသလိုကမ္ဘာအနှံ့နျူကလ িয়ার လုံခြုံမှုရရှိရေးကိစ္စရပ်တွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်နေပါတယ်။နျူကလ িয়ার ဆိုင်ရာအခြေခံကုန်ကျန်းတွေကိုကာကွယ်ရေးဟာသမ္မတဥဘားမားရဲ့နျူကလ িয়ার လုံခြုံရေးလုပ်ငန်းစဉ်အတွက်အချက်အချာကျတဲ့အစိတ်အပိုင်းဖြစ်ပါတယ်။ NNSA အဖွဲ့ကြီးရဲ့ DNN လို့ခေါ်တဲ့ကာကွယ်ရေးဆိုင်ရာနျူကလ িয়ার မပြန့်ပွားရေးအဖွဲ့ကနိုင်ငံတကာမဟာမိတ်တွေနဲ့တွဲဖက်လှုပ်ဆောင်တဲ့မဟာဗျူဟာကိုကျင့်သုံးပြီးသူတို့ရဲ့နျူကလ িয়ার ဆိုင်ရာအခြေခံပစ္စည်းတွေလုံခြုံရေးအတွက်စွမ်းရည်မြင့်တင်နေတဲ့လောက်ရကိုထောက်ခံပါတယ်။နှစ်နိုင်ငံနျူကလ িয়ার လုံခြုံရေးအေဂျင်စီတွေအနေနဲ့ရေရှည်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်အရတင်နန်းပေါင်း90ကျော်နဲ့အကောင်းဆုံးလက်တွေ့နျူကလ িয়ার ကာကွယ်မှုဆိုင်ရာပြန်လည်နည်းပညာဖလှယ်ရေးစတာတွေပါဝင်ပါတယ်။ဒီတင်နန်းတွေဟာ COE အတွက်ဒေတာရင်းတရုတ်နိုင်ငံရဲ့ဆောင်ရွက်နေတဲ့တင်ယိုညွှန်းနှံကိုအခြေခံပါတယ်။တခြားတစ်ဖက်မှာလည်း DNN ကဂျပန်တောင်ကိုရီးယားကာဇက်စတန်စတဲ့နိုင်ငံတွေအတွင်းကလက်ရှိနဲ့ CEO ရဲ့အစီအစဉ်တွေကိုအင်တိုက်အားတိုက်ပူးတွဲလှုပ်ဆောင်နေပါတယ်။ DNN ဟာနိုင်ငံတကာအနုမြူအေဂျင်စီနဲ့အာရှအာဖရိကအမေရိကစရှိတဲ့ဒေတာတွေကမဟာမိတ်နိုင်ငံပေါင်း21နိုင်ငံနဲ့အနီးကပ်ပူးပေါင်းပြီးတော့လှုပ်ဆောင်နေပါတယ်။တရုတ်နိုင်ငံနဲ့တခြားတိုင်းပြည်တွေနဲ့အတူပူးပေါင်းပြီးတော့စီးပွားရေးလုပ်ငန်းသုံးနျူကလ িয়ার စွမ်းအင်နဲ့ဓာတ်ရောင်ကြီးတွေလုံခြုံမှုရှိရေးစိတ်ချမှုရှိရေးလှုပ်ဆောင်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူမှုဖြစ်ရကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဗုဒ္ဓဘုနေ့နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ
။နိုင်ဂျီးရီးယားနိုင်ငံက Boko Haram အဖွဲ့ဟာအသေးခံဘုံးခွဲတိုက်ခတ်ဖို့အတွက်ကလေးငယ်တွေကိုသီးသီးသာသာတိုးမြင့်အသုံးပြုလာနေတယ်လို့ UNICEF ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ကပြောပါရယ်။ Boko Haram အဖွဲ့ဟာ2015ခုနှစ်အတွင်းအသေးခံဘုံးခွဲတိုက်ခတ်ဖို့ကလေးငယ်44ဦးကိုအသုံးပြုခဲ့တယ်လို့အင်ကာနီကထုတ်ပြန်တဲ့အချင်းခန်းစာမှာဖော်ပြထားတာကြောင့်ဒါဟာမနစ်က4ဦးသာအသုံးပြုခဲ့တာနဲ့နိုင်ရှင်းလိုက်ရင်ဆယ်စားအထိတိုးလာတာဖြစ်ပါတယ်။1389ခုနှစ်မြမရိုးရာအတာတကြံပွဲတော်ကိုနေပြည်တော်မှာရှိတဲ့နိုင်ငံတော်သမ္မတအိမ်တော်မှာမနေ့ကကျင်းပတာမှာတပ်နဲ့အရဖက်ဆက်ဆံရေးအပြန်အလှန်သားသာတရှိကြီးပူးပေါင်းဆောင်ရွက်ခြင်းဟာတိုင်းပြည်တိုးတက်ရာတိုးတက်ကြောင်းရလကောင်းနေရလာသလိုတိုင်းပြည်တွင်အင်အားတိုးတက်မှုဖြစ်စေလိမ့်မယ်လို့သမ္မတဦးထင်ကျော်ကတကြံပွဲတော်ကိုတက်ရောက်လာကြတဲ့ဧည့်သည်တွေကိုပြောကြားလိုက်ပါတယ်။ဒါအပြင်ပြည်ပမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်လည်းအစိုးရသည့်အနေနဲ့ထက်သင်စဉ်းစားနေပြီးသူတို့ရဲ့ဘဝတွေတာယာကွာပြောရေးအတွက်စ조사ဆောင်ရွက်တော့မှဖြစ်ကြောင်းပြောကြားခဲ့ပါတယ်။ကွဲလွန်သူနာမည်ကျော်ဗြိတိရှအဆိုတော်ဒေးဗစ်ဘူဝီကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့သူ့ရဲ့အပြာရောင်ခြင်းဆိုတဲ့တန်စင်စာရွက်လေလံတင်ရောင်းချပြီးတဲ့နောက်ရလာမယ့်ငွေတွေကိုမြန်မာနိုင်ငံမှာကြားမှဒန်းလူညီများရေးအတွက်သုံးဆွဲဖို့စီစဉ်နေပါတယ်။1984ခုနှစ်တုန်းကထုတ်ဝေပြီးဗြိတိန်နိုင်ငံမှာရွှေဓာတ်ပြားနဲ့အမေရိကန်မှာပလက်တီနမ်ဓာတ်ပြားစုတွေရရှိခဲ့တဲ့ ဒေးဗစ်ဘိုဝီရဲ့ Tonight လို့အမည်ပေးထားတဲ့ Day Album မှာပါဝင်တဲ့အပြာရောင်ဂျင်းတန်တဲ့စာသားမှာတော့သူ့လက်မှတ်နဲ့အတူဓာတ်ပုံနှစ်ပုံလည်းပါဝင်ပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်ပါ။ Engineer ကတော့ John Elson ဖြစ်ပါတယ်။ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တကြံနှစ်တစ်ခုအခါသမယသောရရှင်အားလုံးဘေးရန်ကင်းကွာပြီးရွှေလန်းချမ်းမြေ့ကြပါစေရှင်။ကျမ Engineer နိုင်ပါ။
This program has come to you from the